Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်ပောင်းကခင်ဝေးကြပါစေ2024ခုနှစ်နိုဝင်ဘာလ2ရက်စနေနေ့ခင်းဝေး VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ကိုဂျိုးရုဆလောင်းကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်ကျမခင်ဗျူထွေးပါရှင
်အမေရိကန်သမ္မတလောင်းနှူးဟာမွတ်စလင်နဲ့အာရပ်အမေရိကန်အများစုရှိရာမစ်ရှိဂန်ပြည်နယ်မှာမဲဆွယ်နေကြပါတယ်။တောက်ကြနေအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာလူ30ကျော်သေဆုံးရသလိုလေဗနွန်မှာလူ24ယောက်သေဆုံးခဲ့ရပါတယ်။ယူကရိန်းစစ်ပွဲအွန်လိုင်းနဲ့အထိအကူအညီပေးမယ်လို့မြောက်ကိုရီးယားကပြောပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်သတင်းပေးပို့ချက်နဲ့အသက်ရှင်ကဏ္ဍတွေနောက်ပိုင်းမှာတင်ဆက်ပေးမှာပါ။လုတ်ခွင့်မရှိတဲ့အလုပ်တွေကိုလုပ်လို့ထိုင်းမှာမြန်မာ2000ကျော်ဖမ်းဆီးခဲ့ရတဲ့သတင်းနောက်ပြုတ်မြန်မာနေဆက်ပိတ်လို့မြန်မာဘက်ခြမ်းကဒေသခံတွေဘယ်လိုအခက်ကြုံနေရသလဲဆိုတာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ရှေ့သတင်းဘက်ထဲကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲအဆုံးဖြတ်ပေးနိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်အကြောင်းကိုလည်းတင်ပြပါမယ်။နောက်အပတ်စဉ်အမျိုးသမီးကဏ္ဍသုဒ္ဓဆုံရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းတင်ဆက်ပေးအောင်ပါပါ။အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ပြောပြပါမယ်ရှင်။
ရွေးကောက်ပွဲကျင်းပဖို့အတွက်ရပ်ပိုင်းမဲ့လူရော့ချိန်မှာ American Party ကြီးနှစ်ယောက်ကဝင်ရောက်ရှင်ပြိုင်မဲ့ဒုသမရ Kamala Harris နဲ့သမရဟောင်း Donald Trump တို့ဟာတောက်ကြနေမှာအရေးပါတဲ့ Muslim American Mary ရဖို့အတွက်ပြိုင်မဲဆွဲနေကြပါတယ်။ Democratic Party က Harris ဟာအကြိမ်နဲ့ရှင်ပြိုင်ရမယ်ပြည်နယ်အထူးသဖြင့် Michigan ပြည်နယ်က Arab နဲ့ Muslim American တို့ရဲ့ထောက်ခံမှုရဖို့ပိုကြိုးစားခဲ့တာပါ။ဒါပေမဲ့ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးသမရ Joe Biden ရဲ့မူဝါဒကိုမချေနှက်ကြတဲ့ဒေါသထွက်နေတဲ့မဲဆန္ဒရှင်အများပြားရဲ့မဲကိုရနေသူကသူ့ရဲ့ပြိုင်ဘက် Republican Party က Trump ဖြစ်ပါတယ်။ Kamala Harris Trump မှာတောက်ကြံနေမှာ Michigan ပြည်နယ် Dearborn မြို့က Hala Cafe ကိုတွားရောက်ပါတယ်။ American နိုင်ငံက Arab မြို့ရောလို့တင်စားခေါ်ရတဲ့အဲ့ဒီမြို့မှာ Arab American 4သိန်းလောက်နေထိုင်တာဖြစ်ပြီးအများစုက Israel ကိုထောက်ခံတဲ့ Biden အစိုးရအဖွဲ့အတွက် Democratic Party က Harris ကိုဒဏ်ခတ်မယ်လို့ပြောနေကြတာဖြစ်ပါတယ်။လက်နောနဲ့ဂါဇာမှာအပြည့်အဝရွှေနှွေးပွဲပြန်ဆပ်ဖို့အတွက် American ဥဆောင်တဲ့အဖွဲ့စူးစမ်းနေချိန်မှာပဲတောက်ကြနေမှာ Israel ကဘေရစ်ဆင်ခြေဖုံးဒေသတွေကိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်ပျက်စီးမှုကြီးမားတယ်လို့တည်ဆုံသူတွေအများပြားရှိခဲ့ပါတယ်။ဂါဇာမှာတော့ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာအလယ်ပိုင်းက Newsreel ဒုက္ခသည်စခန်းကိုထိပြီးလူ30ကျော်တည်ဆုံတယ်လို့ဆရာဝန်တွေကပြောပါတယ်။ Dear Elba ဒီစီယုံကိုအလောင်း26လောင်းရောက်လာတယ်လို့စီယုံတာဝန်ခံတွေကပြောပါတယ်။ Lebanon တောင်ပိုင်းကဒါဟီယာဆင်ခြေဖုံးနဲ့တခြားနေရာတွေမှာအစ္စရေးကဒေသခံတွေဘေးလွတ်ရာရှောင်ဖို့အမိန့်ထုတ်ပြန်ခဲ့ပြီးနောက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဘေရုတ်ကတောက်ကြနေအစ္စရေးလေကြောင်းတိုက်ခိုက်မှုကနေ24ယောက်သေဆုံးရတယ်လို့လက်ဗနန်အစိုးရသတင်း NNA ကပြောပါတယ်။အစ္စရေးကာကွယ်ရေးဌာန IDF ကတော့ Hezbollah ရဲ့ rocket ဒုံးကျည်ကြောင့်အစ္စရေးမြောက်ပိုင်းမှာသေဆုံးရသူ9ဦးရှိတယ်လို့ပြောပါတယ်။ရုရှားကိုတပ်သား 8,000 လောက်ဆင်လွတ်ထားတဲ့မြောက်ကိုရီးယားကသူတို့ဟာရုရှားကိုယူကရိန်းစစ်ပွဲအောင်နိုင်ခြင်းအထိအထောက်အကူပေးမယ်လို့မော်စကိုကိုရောက်နေတဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွါကတောက်ကြနေမှာပြောပါတယ်။ဝန်ကြီးချိုနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗလော့ဖ်တို့ဟာရင်းနှီးနှီးတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအပြီးမှာနှစ်နိုင်ငံဆက်ဆံရေးပုံစံသစ်ဖြစ်လာတာအတွက်ချီးကျူးစကားပြောဆိုခဲ့ကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဟာတန့်ရန်တိုးမြှင့်လာပြီးစီးရင်ညံဆမှုတွေရှိလာကြောင်းဝန်ကြီးချိုကတင်ပြခဲ့ပြီးရုရှားဟာအမေရိကန်နဲ့အနောက်နိုင်ငံတွေဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေကိုအဆုံးသတ်စေပြီးနိုင်ငံတကာအခင်းကျင်းမှာအပြောင်းလဲဖြစ်လာအောင်ကြိုးပမ်းတာကိုချီးကျူးကြောင်းပြောကြားခဲ့တာပါ။ဒါအပြင်မြောက်ကိုရီးယားအနေနဲ့ရုရှားဟာအောင်မြင်မှုရမယ်ဆိုတာယုံကြည်မှုအပြည့်ထားပြီးအောင်မြင်မှုရသည့်အထိရုရှားနဲ့အတူရပ်တည်သွားမယ်လို့လည်းပြောကြားခဲ့တာဖြစ်ပါတယ်။
ယူအေမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီတွင်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအေမြန်မာဝိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဖီဝီအမေရိကန်တံခါးစနေနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်တော်လှန်ရေးနဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေရှာကြရမှာထိလုပ်ငန်းအများအပြားပေါ်ပေါက်လာပါတယ်။ဒ ဒီထဲမှာမွန်ပြည်သက်ပါတီကလည်းနိုဘယ်မှာတည့်ရနေကပဲရာမညထီကိုစတင်လိုက်ပါတယ်မွန်ပြည်သက်ပါတီထင်းချုံနယ်နေရပြင်ပြည်ပနိုင်ငံ၈နိုင်ငံမှာလည်းအွန်လိုင်းကနေဆင်ဝေယူနိုင်တယ်လို့ထီကော်မတီဝင်တဦးကပြောပါတယ်ထီဆောင်ရဲ့တသိန်းထောက်ထားပြီးရောင်းချရငွေရဲ့60ရာနှုန်းဝင်းကျင်ကိုထီစုကြေးအဖြစ်ချိမြင့်မယ်လို့ပြောပါတယ်ကျန်တဲ့ရာငွေကိုတော့လုပ်ငန်းလက်ပတ်တဲ့ကုန်ကျစရိတ်နှုတ်ပြီးမွန်ဒေသဖွံ့ဖြိုးရေးအတွက်အသုံးပြုမယ်လို့ပြောပါတယ်2021အာနာသိမ့်မှုနောက်ပိုင်းတော်လန်ထီလုပ်ငန်းတွေအများပြားပေါ်ပေါက်လာခဲ့ပါဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နွေဦးထီချင်းတော်လိုင်းအဖွဲ့တူမီထီပြည်အမျိုးသားအစည်းအရုံး KNU ကထုတ်တဲ့သူ့လေထီတောင်းတက် TNL ရဲ့တောင်းထီပြန်နွေဦးထီတော်လန်ထောက်ဖို့ထီစသဖြင့်ထီလုပ်ငန်းတွေအများပြားပေါ်ပေါက်လာနေတာပါအာတဲ့ဒေသမှာရုရှားနဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုအမေရိကန်ကစောင့်ကြည့်နေတာဖြစ်ပြီးဒီနှစ်နိုင်ငံရဲ့လက်တလောဒေသရင်းစီးပူးပေါင်းလှုပ်ရှားမှုတွေမှာစိုးရိမ်ရတဲ့လက္ခဏာတွေတွေ့လာရတယ်လို့အာတဲ့ဒေသဆိုင်ရာအမေရိကန်တန်ဖိုးမိုက်ကယ်စပရာဂါကပြောပါတယ်ရုရှားနဲ့တရုတ်ဟာအာတဲ့ဒေသမှာစီးပူးပေါင်းမှုကိုမြှင့်တင်ခဲ့တယ်လို့ယူကရိန်းကျူးကျော်မှုကြောင့်အနောက်နိုင်ငံတွေကဒဏ်ခတ်ထားတဲ့ရုရှားနဲ့ကုန်ပစ္စည်းဖလှယ်မှုတွေကိုတိုးလုံလာတာဖြစ်ပြီးဆက်ဆံမှုပိုးပြီး national အောင်လှုပ်ဆောင်လာတာဖြစ်ပါတယ်တရားစတာပေါ်ကျတဲ့အတိတ်ဒေတာရဲ့နိုင်ငံပေါင်း၈နိုင်ငံရှိတဲ့ထဲမှာရုရှားနဲ့အမေရိကန်တို့လည်းပါဝင်တာဖြစ်ပြီးအတိတ်ဒေတာနဲ့တိတ်မိုးရဲ့နေရာမှာရှိတဲ့တရုတ်ကတော့ Near Arctic Arctic အနီးကနိုင်ငံအဖြစ်သူ့ကိုယ်သူခေါ်ပြီးအတိတ်ရံဝဲမှာဝင်ရုံးစွန်းပိုးလမ်းမတစ်ခုတည်ဆောက်ချင်နေတာဖြစ်ပါတယ် Spain နိုင်ငံအရှေ့ပိုင်းက Valencia တောင်ပိုင်းမြို့ရွာအများပြားမှာလွန်ခဲ့တဲ့၃ရက်ကမကြုံစဘူးရုတ်တရက်ရေလွှမ်းသွားတဲ့အတွက်တည်ဆုံးသူအနည်းဆုံး205ယောက်နဲ့ပျောက်ဆုံးသူအများပြားရှိနေပါတယ်ဗလန်ရှီယာဒေသတစ်ခုထဲမှာလည်းတည်ဆုံးရသူက202ဦးရှိနေပြီးလာမယ့်ရက်တွေအတွင်းမှာလည်းမိုးထပ်ပြီးရွာဖို့ရှိနေတယ်လို့စပိန်အရေးပေါ်ဌာနတာဝန်ခံတွေကသတိပေးချက်ထုတ်ပြန်ထားပါတယ်အင်္ဂါနဲ့ဗိုလ်တပုနေတွေကဝင်ရောက်တဲ့မုန်တိုင်းကြောင့်ပျက်စီးမှုဟာစပိန်နိုင်ငံမှာလူသေဆုံးမှုအများဆုံးသဘာဝဘေးတစ်ခုဖြစ်ခဲ့တာပါလမ်းအများပြားမှာခုထိမော်တော်ကားတွေပျက်စီးတွေပုံနေဆဲဖြစ်ပြီးတချို့နေရာတွေမှာအိမ်တွေကလူတွေအိမ်ပြန်ထွက်မရဖြစ်နေကြပါတယ်ပြစမီတွေပြတ်တောက်ပြီးတောက်သုံးရင်မရတဲ့အပြင်ဖုန်းအဆက်တွေလည်းပြတ်တောက်နေတာဖြစ်ပါတယ်အပြည့်စည်တွေကိုဖယ်ရှားဖို့ဆက်တွေဂရိတ်တွေပါဝင်အကူအညီတွေအများကြီးလိုအပ်နေတယ်လို့ဒေတာကန်တွေကပြောပါတယ
်နိုဝင်ဘာ၂ရက်စနေနေ့ကနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်လုတ်ခွင့်မရှိတဲ့အလုပ်တွေကိုလုပ်လို့ထိုင်းမှာမြန်မာထောင်ချီဖမ်းဆီးခံရတဲ့တဲ့ရင်အရင်ဆုံးပြောပြပေးပါမယ်။မြန်မာအိန္ဒိချင်းထိုင်းနိုင်ငံထဲမှာနိုင်ငံသားတွေလုတ်ခွင့်မရှိတဲ့အလုပ်ကိုင်း28မျိုးတည်းကဈေးရောက်တဲ့အလုပ်ကိုလုတ်ကိုင်းနေကြတဲ့မြန်မာ2000ကျော်နဲ့ဒီမြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းကဖမ်းဆီးနေတာပါ။ထိုင်းနယ်စပ်တရားထိပ်ဂိတ်တွေမှာလည်းမြဝီဘက်ကနေတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးဖမ်းဆီးနေတဲ့အကြောင်းထိုင်းချီဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်။
ထိုင်းနိုင်ငံထဲမှာရက်ပေါင်း120စီမံချက်အတွင်းမှာနိုင်ငံသားတွေလုတ်ခွေမရှိတဲ့အလုတ်ကိုင်း28မျိုးတည်းကဈေးရောက်တဲ့အလုတ်လုတ်ကိုင်းတွေသူတွေဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်မြန်မာတွေ2000ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီနောက်မှာတော့မြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းအနာပိုင်တွေကဖမ်းဆီးနေတာပါထိုင်းဘက်ကမြန်မာကုန်ပစ္စည်းတွေကိုမဲဆောက်မြောက်ပြည်ချစ်ကြည်တရားကနေတယ်ဆောင်လာတော့ဖမ်းဆီးစစ်ဆေးမှုတွေကိုကြုံခဲ့ရတယ်ဆိုပြီးမဲဆောက်ဈေးကဈေးသည်တဦးကလည်းပြောပြပါတယ်
စိတ်တဲ့တရပ်ပေါ်မှာစစ်စီလာလို့ရတော့စိတ်တော့ဘာ။အားရလဲဖားပလဲမယ်မပေးလာတော့ဘူးလို့ရှိတယ်။အဲ။ဟောကဘုရားတဲ့လေလူလဲတဲ့လူမကူရတော့ဈေးပိတ်ထားလို့ပြော။ပိတ်ထားတော့လာလို့မရဘူးပေါ့။ပိတ်ထားတယ်ဒါမှချစ်လို့ကသူအမမကဘူးလေ။တကယ်တော့သူတို့တဲလာချင်လို့ဆိုခိုင်းသူတို့တဲတဲ့လူအမမက။ပြောတယ်လေမဖားစီရှိတယ်လေ
။မဲဆောက်ဈေးထဲမှာတော့ဈေးတစ်စည်းလုံးနီးပါးကမြန်မာကုန်ပစ္စည်းတွေရောင်းဝယ်ဖောက်ကားနေကြတာပါအခုအဖမ်းစည်းတွေရှိလာတဲ့အတွက်ကုန်တွေလည်းဈေးတက်တယ်လို့ဈေးတွေတွေလည်းရဲဖမ်းမှကြောက်ပေမဲ့ဈေးကတော့ရောင်းနေရသေးဖြစ်တယ်လို့လည်းဆိုပါတယ်
သေးတယ်သေးပြီးပြတ်ထက်တယ်သေးပြီးပြတ်ထက်တယ်ဘယ်လိုလုပ်မလဲဘယ်နဲ့လာမလဲမှမသိတာ
အ
ားအပြေပေါ့တွေ့ခံလူ
အားအ
ဲဒါမှလည်းတွေ့ခံမှာပေါ့ဆက်ပဲရှင်းသေးရတဲ့လူတွေဆက်မှမဟုတ်တာဒီမှာတော့ဈေးတစ်စည်းလုံးလို့ဆိုသိင်ကျင်လို့သူတို့တစ်စည်းလုံးသေးရမှာ
ပေါ့
ဟုတ်ကလည်းသူတို့ဘယ်နဲ့လာမှမသိတာဟုတ်ကြတာပေါ့သူဆက်ဟာလို့ဆက်ကြတယ်ရ900 300
300
300
Yama Kongi Sirigo, Timebeka, Pepin, B. Pansini, Dre, Kongze, no need let Tatuaga Bare, Yama Chang with Ze Teja, Timebang with Ze Teja, Bomuti, B. Ze Deriga, Ze Aunia de Lule, Ze Deriga, Subare.
And you are the young and Lucy Banatilla. As you never join them. As they say, she did it. As they say, she did it.
Tainang and Emma, Adiga, Yama Kongi Sirigo, Tonsweni, Durigaro, Yama Shibango, the Mari, Chitabare, Akuso in, Yama Chang with the Tango, Bangwe, Konea Konese, Lauti, Zishi, we met. Bigger and Larigaro, Yama Chang with the Tango, Bangwe, Ayajo, Laube, Tambo Shirava, Yama Chang with Tambo Chavare, Drele, Yama Kongderiha, a Shomporarile, Pinivare, Akuso in, Yama Kongi Sirigo, Pansiburi, Shinid, Dre. Satong Duri address, Zipo Mienduabi, a kerkerin, yin sign the yale lule, sweep down with the mariga, subare, a column you time becca, Yama coni panni the loom, Yama beccale, Tainko bisirigo, pansini dari loni redre, Tainem Yama, Nananga loma, coni zetepi, Satong Duri addressaro, a kerkerin, yin sign the yabare.
Local machine, a lotry go, lulu, time am Yama and the town, pansi carriage, tending an anime, madri people get our. တရုတ်မြန်မာနယ်စပ်ဂိတ်တွေပိတ်ထားလို့မြန်မာပြည်ဘက်လိုအခက်ကြုံနေရတယ်ဆိုတာကိုလည်းကြည့်အောင်ပါရှင်။နယ်စပ်ဂိတ်တွေကနေမြန်မာဘက်ကိုကုန်ပစ္စည်းတွေမပို့ဖို့တရုတ်ကကန့်သတ်ထားတာအခုဆိုရင်သတင်းနှစ်ပတ်နှီးပါရှိနေပါပြီ။မူဆယ်တနေရာထဲမှာပဲလူအဝင်အထွက်နဲ့စားသောက်ကုန်တချို့ကိုတည်ယူသွားလာခွင့်ပေးထားတာပါ။ဒါပေမဲ့အဲ့ဒီမှာလည်းစစ်ဆေးနှိမ့်ချက်မှုတွေကပိုများလာတယ်လို့တရ
ောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကနေဆက်မြို့တွေမှာလူသုံးကုန်နဲ့စားတောက်ကုန်တွေရှားပါးပြက်လက်နေကြောင်းဒေသခံတို့က VOA ကိုပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတရုတ်ဘက်ကစားတောက်ကုန်ကိုတနင်္လာပိုင်းတည်ခွင့်ပေးထားပေမဲ့တခြားဘဲပစ္စည်းကိုမှတည်ခွင့်မပေးသေးကြောင်းဒေသခံတို့ကပြောပါတယ
်။တချို့ကုန်တွေဒီမှာအကြောင်းဝင်လုပ်ကြတဲ့လူတွေကသူတို့လောင်းကုန်ကြီးချိရသေးတော့လောဆက်တဲ့လက်တလောတော့ဘယ်ဘူးမှဟိုအထာမယ်ဆိုတာဟိုဝေယူပွဲပွဲတော့တုံးတက်လို့မရလေးပြခိုးကကတေးဘက်ကအရှင်နေရလဲအဲနောက်ရပြန်ဖွင့်မလို့လို့ဘာလို့လို့ဒါမျိုးလဲရှားတော့ဘူးရှားတော့ဆိုတော့အဲ့လိုနေထားပုံစံတော့ပြောလို့မရသေးဘူးအောက်ကနေပြီးတော့ကုံကားတချို့ကလည်းအနည်းငယ်တော့ဝင်လာထွက်တာတွေရှိနေသေးတော့
မူဆယ်မှာတော့တရုတ်ကလူအဝင်ထွက်ကိုခွင့်ပြုပေးထားပါတယ်ဒါပေမဲ့အရင်ကတည်းပို့ပြီးအစ်စ်စေးများလာလို့တရုတ်နိုင်ငံကိုသွားမဲ့သူတွေမူဆယ်မြို့မှာအများပြားပိတ်မိနေပါတယ်။ပြည်တွင်းကပြည်ပခါတွေကိုရှောင်ရှားဖို့ယာယီနယ်ဆက်ဖြတ်ကျော်ခွင့်တွေရှောက်ထားပြီးတရုတ်နိုင်ငံဘက်မှာအလုတ်သွားလုတ်ကြတာပါ။အခုတရုတ်အလုတ်ရှင်တွေကနယ်ဆက်ထိလာခေါ်တဲ့ဆိုရင်တော့မှတရုတ်နိုင်ငံဘက်ကကူးဖို့မလွယ်ကူတော့ကြောင်းဒေသခံတူကပြောပါတယ်
။အလုတ်ကိုင်တွေကပေါ်ရရှိတယ်။ဒါပေမဲ့ဝင်လို့မရဘူး။ကူလောဆယ်တဲ့မူဆယ်မှာရင်အလုတ်လာပြီးတော့မှအဲလုတ်ချင်တဲ့ဟိုပါပေါ့နော်အလုတ်သမားတွေပေါ့မြန်မာအမျိုးသမီးတွေများတော့ဆိုတော့နော်အမျိုးသားတွေအစ်မတီကြောက်ဘူးအဆိုကြတော့လေအလုတ်ပိုင်ဝင်လို့မရတဲ့အခါကျတော့ဒီမှာမရရတော့အလုတ်ကိုရှာတော့လေအလုတ်ပိုင်ကဒီမှာလည်းရှာပါတယ်ပေါ့နော်တကယ်အလုတ်ရတယ်ဟိုကတတိလာခေါ်လာတော့မှဟိုဘက်ကပေးမစွန်းသေးတဲ့ဘောရှိရချက်တော့လေ
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ထိဆက်နေတဲ့နေရာအများစုကိုတော့တရုတ်ကခြံစည်းရိုးကာယံထားလို့မြန်မာဘက်ကတရမဝင်ဝင်ရောက်သူတွေစစ်ဆောင်နေမရှိသလောက်နဲသွားပါတယ်2016ခုနှစ်ကမူဆယ်မြို့မှာဖြစ်ပွားခဲ့တဲ့ပြိပခါတွေကြောင့်တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံကဒုက္ခသည်အများပြားရှောင်တိန်ခဲ့ရပါတယ်အဲ့ဒီနောက်ပိုင်းကစပြီးဒုက္ခသည်တွေအလုံးအင်းနဲ့တရုတ်နိုင်ငံဘက်ကိုရှောင်တိန်တာမရှိတော့ပါဘူးမူဆယ်မြို့နေဆက်နေရာတချို့မှာတော့စစ်ဆောင်မိသားစုတွေရှိနေပါတယ် KIA ကကချင်ပြည်နယ်ပန်ဝါမြို့ကိုအောက်တိုဘာလ19ရက်ကသိမ်းပိုက်ပြီးမှတော့ဒုက္ခသည်တွေနေဆက်ကနေအများပြားဝင်ရောက်လာမှာကိုစိုးရင်ကြောင်တရုတ်သတင်းတချို့မှာဖော်ပြခဲ့ပါတယ်တရုတ်အစိုးရကတော့ကချင်ပြည်နယ်မှာစစ်ပွဲတွေပြင်းထန်နေတဲ့အော်တိုဘာလ17ရက်နောက်ပိုင်းကစပြီးနှစ်နိုင်ငံဆက်သွယ်ထားတဲ့ဂိတ်အားလုံးကိုပိတ်ခဲ့ပါတယ်နေဆက်တချို့မှာလူမျိုးရေးအများပြားချထားကြောင်းလည်းဒေသခံတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ
်သူကအစိုးရလုံးနေတာပါဒုက္ခကြေကြေကနာဆိုတာပြည်ကြီးချင်းနိုင်ငံအားလုံးကြေကြေကနာမြင်ဆင်ရတာဒီရလေရှင်ဆိုင်ရယ်ဘယ်နာဒီရှယ်ရှင်ဆိုင်ရယ်ခိုင်းနေရှင်ဆိုင်ရယ်နိုင်ငံအားလုံးမှာလူသားချင်းစာနာထောက်ထားတဲ့စိတ်ဓာတ်နဲ့ဒီဒုက္ခတွေပြဿနာတွေဝန်းဝန်းဖြေရှင်းပြီးချက်တော့ခိုင်းကြဲမှာလူသားချင်းစာနာစိတ်မရှိတဲ့နဲ့မေဇက်ခိတ္တီကိုပိတ်ပြီးတော့ချစ်ခြင်းအဖြစ်ဖြစ်လိုအပ်ဖြစ်စီဆိုပြီးဒုက္ခတွေနဲ့တွန်းချနေတာတော့ကျုပ်ဖြစ်ပါတယ် အဲ့တော့အဲ့အရာဒီနေ့ညနိုင်နေရဆိုတာကကျွန်တော်တို့ယုံကြည်ရှိပါတော့အရင်တုန်းကလည်းဖြစ်ခဲ့မှာ
တချို့လဲတရုတ်ကိုသွားလို့မရတော့တဲ့အတွက်မူဆယ်မြို့ကနေနေရက်ကိုပြန်လာကြပါတယ်ကချင်ပြည်နယ်ပန်ဝါဘက်ကဒေသခံတွေကတော့လက်တလုံးမှာမြကြီးနားမြို့ကိုယာယီရွှေ့ပြောင်းနေကြတယ်လို့ဒေသခံတချို့ကပြောပြထားပါတယ်ခင်ဗျာ
တရုတ်ကနယ်စပ်ဂိတ်တွေပိတ်ထားလို့မြန်မာတွေအခက်ကြုံနေရတဲ့အကြောင်းကိုညဉ့်ညဉ့်တင်ပြပေးခဲ့တာပါအခုဆက်ပြီးတော့ဒီအမေရိကန်ရွေးကောက်ပွဲမှာအရေးပါတဲ့ပန်ဆယ်ဗေးနီးယားပြည်နယ်အကြောင်းကိုပြောပြချင်ပါတယ်ပန်ဆယ်ဗေးနီးယားပြည်နယ်ဟာ2024သမရရွေးကောက်ပွဲအတွက်တော့အရေးကြီးတဲ့ဒီနောက်ဆုံးအဆုံးအဖြတ်ပေးနိုင်မယ့်ပြည်နယ်အဖြစ်မှတ်ယူထားတာကြောင့်ဒီမိုကရက်သမရလောင်းကမ်မလာဟဲရစ်နဲ့ရီပပ်ဘလီကန်သမရလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးလုံးကဒီပြည်နယ်မှာအကြိမ်နဲ့မဲဆွယ်နေကြပါတယ်။ပါတီဆွဲမရှိဟိုဒီရင်းမှုလွဲတဲ့သူတွေအများစုရှိတဲ့ပြည်နယ်တွေထဲမှာမှဒီပန်ဆယ်ဗေးနီးယားပြည်နယ်မှာသမရလောင်းနှစ်ဦးပိုးပြီးတော့အာရုံစိုက်မဲဆွယ်နေကြတာပါ။ရွေးကောက်ပွဲမှာအရေးပါတဲ့ပန်ဆယ်ဗေးနီးယားပြည်နယ်အကြောင်းကိုတော့ VOA ပုံပြရုပ်သံကိုကိုစီသူတင်ပြထားပါရရှင်။
ပါတီဆွဲမရှိဟိုဒီရိန်းနယ်ပြည်နယ်တွေရဲ့ဘရင်လို့ခေါ်ကြတဲ့ပန်ဆယ်ဗေးနီးယားပြည်နယ်ဟာ2024အမေရိကန်သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးမဲ့ပြည်နယ်ခုနှစ်ခုထဲကတစ်ခုဖြစ်ပါတယ်။နိုဝင်ဘာလမှာအင်ဗျူတော်ကိုရဖို့ဒုသမ္မတကမ်မလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့နှစ်ယောက်လုံးအတွက်မဖြစ်မနေအနိုင်ရဖို့လိုတဲ့ပြည်နယ်အဖြစ်အများကရှုမြင်ထားကြပါတယ်။သမ္မတရာထူးရဖို့ဆိုရင်ရွေးကောက်ပွဲအဖွဲ့ကိုယ်စားလှယ်မဲ290လိုအပ်ပါတယ်။ပန်ဆယ်ဗေးနီးယားက19မဲရှိတဲ့အတွက်နိုင်ငံထဲမှာအကြီးဆုံးစုကြီးတွေထဲအပါအဝင်ဖြစ်ပါတယ်။ဒါပေမဲ့ဂျိုတင်ခတ်မှန်းမှုလည်းအခက်ဆုံးပြည်နယ်တစ်ပြည်နယ်ပါ။ပန်ဆယ်ဗေးနီးယားပြည်နယ်အီရီမြို့မာစီဟတ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဂျိုးမော်ရစ်ကထရန့်နဲ့ဟဲရစ်တို့မဲဆွယ်စည်းရုံးနေတဲ့ပါတီဆွဲမရှိဟိုဒီရင်းပြည်နယ်အကြောင်းရှင်းပြထားပါတယ
်။ Pennsylvania
ပန်ဆယ်ဗေးနီးယားကိုအရင်ကအလာဘားမားကိုအလယ်မှာထားထားတဲ့ Philadelphia နဲ့ Pittsburgh လို့အပြောခံခဲ့ရမှုပါတယ်။ဒါပြည်နယ်မှာလူကြီးအများဆုံးနေမကြီးနှစ်ခုရှိတယ်။ဂျာမာတော့သူတို့ကိုဆက်ပေးထားတဲ့မြို့ငယ်လေးတွေရှိတယ်ဆိုတဲ့အဓိပ္ပာယ်ပါ။ဒီဟာကပန်ဆယ်ဗေးနီးယားပြည်နယ်ကိုစိတ်ဝင်စားစရာကောင်းအောင်လုပ်ပေးတဲ့အကြောင်းတွေကတခုလို့ကျွန်တော်ထင်ပါတယ
်။ပန်ဆယ်ဗေးနီးယားကိုအပြာရောင်တတိုင်းဆိုတာရဲ့တစ်စိတ်တစ်ပိုင်းအဖြစ်ဒီမိုကရက်တီအားထားရတဲ့ပြည်နယ်လို့နှစ်အတော်ကြာသတ်မှတ်ခံခဲ့ရတာပါ
။ That changed in 2016.
ဒီလိုကနေ2016မှာပြောင်းသွားခဲ့ပါတယ်2016မှာဒေါ်နယ်ထရမ့်ကအပြာရောင်တိုင်းကိုအကြီးအကျယ်ထိုးဖောက်နိုင်ခဲ့ပါတယ်ပန်ဆယ်ဗေးနီးယားတခုလည်းမဟုတ်ပါဘူးမီချီဂန်နဲ့ဝစ်ကွန်ဆင်တို့လည်းပါပါတယ
်ထရမ့်ကပန်ဆယ်ဗေးနီးယားမှာဒီမိုကရက်တီကိုသူ့ဘက်ပါလာအောင်လှုပ်လို့ရမယ့်အခွင့်အလမ်းကိုတွေးသွားခဲ့တယ်လို့ပါမောက်ခမော်ရစ်ကပြောပါတယ
် Pennsylvania is a state that tends to vote democratic
ပန်ဆယ်ဗေးနီးယားဟာသမ္မတရွေးကောက်ပွဲတွေမှာဒီမိုကရက်တစ်ကိုမဲပေးလေရှိတဲ့ပြည်နယ်ဖြစ်ပေမဲ့အများအပြားလူမှုရေးအပိုင်းရှေးရိုးဆယ်လာလိုက်သူတွေများပါတယ်အထူးသဖြင့်ကိုဝင်ဖျက်ချမှုကိစ္စမှာရှေးရိုးဆွဲပုံစံနဲ့ဥပဒေပြဋ္ဌာန်းမှုတွေလှုံ့ဆော်တာပါလွန်ခဲ့တဲ့နှစ်20-30လောက်ကအတင်းကျပ်တဲ့ဥပဒေတွေမျိုးပြဋ္ဌာန်းခဲ့ပါတယ
်2020မှာတော့ဒီပြည်နယ်ကဒီမိုကရက်ကိုမဲပေးခဲ့ပါတယ်ပန်ဆယ်ဗေးနီးယားပြည်နယ်စကရန်တန်ဇာတိဖြစ်တဲ့ဂျိုးဘိုက်ဒန်ကိုမဲပေးခဲ့တာပါ။ဒါပေမဲ့ဒီနှစ်ပိုင်းတွေအတွင်းမှာမှ Republican Party ကြီးကြီးထွားလာပါတယ
်။ There are by far
ကျွန်တော်တက်ကြုံမှုသမျှထဲမှာဒီတစ်ခါပန်ဆယ်ဗေးနီးယားမှာ Republican တွေမဲပေးဖို့စီရင်သွင်းတာအများကြီးပိုများလာပါတယ်။ကျွန်တော်တို့ပန်ဆယ်ဗေးနီးယား Erie County မှာ Democrat နဲ့ Republican မဲပေးခဲ့သူအစီအတွက်စတူကိုဖြစ်လာတာလွန်ခဲ့တဲ့10နှစ် 15 နှစ်လောက်ကမကြုံဘူးတဲ့အနေထားပါ။
တက္ကသိုလ်ပွဲရမဟုတ်တဲ့အလौဒမားလူရန်စားလူဖြူအရေးအတွက်ကပြည်နယ်တွင်းမဲပေးနိုင်သူအရေးအတွက်ရဲ့တဝက်လောက်ရှိပါတယ်။သူတို့တော်တော်များများကထရန့်ကိုသဘောကျသူတွေပါ။ဒါပေမဲ့လူမျိုးပေါင်းစုံနေထိုင်တဲ့မြို့ပြတွေမှာလူများများမဲလာပေးမယ်ဆိုရင်တော့ဟဲရစ်အတွက်ပိုအခြေအနေကောင်းနိုင်ပါတယ်။လက်တင်အနွယ်မဲဆန္ဒရှင်တွေလည်းချိန်ခွင်ရှာကိုရွှေ့ပေးနိုင်တာပါ။ဒီနေ့မှာမဲပေးနိုင်ခွင့်ရှိသူ 9,800 နီးပါးရှိတယ်လို့ခန့်မှန်းချက်တစ်ခုမှပြောထားပါတယ်။2020တုန်းကဆိုရင်Biden ကမဲ 8,100 လေးနဲ့နိုင်တာပ
ါ Pennsylvania is a really interesting mix
Pennsylvania ကနှစ်ဖက်ရောနေတာစိတ်ဝင်စားစရာပါလူမျိုးချိုးစားအရာရောဝင်ငွေအစင်တန်းအရာပါရောနေတာပါဒီနှစ်မှာတော့မဲရလက်အဆုံးဖြတ်ပေးမဲ့အုပ်စုကအမျိုးသမီးတွေဖြစ်လာနိုင်ပါတယ်အမျိုးသမီးတွေကအရင်ရွေးကောက်ပွဲတွေမှာလည်းအထူးအရေးပါတဲ့နေရာမှာရှိနေခဲ့တာပါအမျိုးသမီးတွေကအမျိုးသားတွေထက်မဲယုံသွားပေးတာပိုများတယ်လို့မဲပေးတဲ့ရာဂိုင်းလုံးလည်းပိုများတာတွေ့ရပါတယ်
ပန်ဆယ်ဗေးနီးယားမဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်တဲ့ကိစ္စကတော့တခြားပြည်နယ်တွေလိုပဲစီးပွားရေးပါ
We have to remember that
ဟိုရင်ဆယ်စုနှစ်တွေကစေုံတွေပိတ်ခဲ့ရလို့ပန်ဆယ်ဗေးနီးယားကလူပေါင်းတိုင်ဝိုင်းတွေကြီးကျယ်ထိခိုက်ခဲ့ရပြီးအခုချိန်ထိပြန်လည်ထူထောင်မှုလုပ်နေကြရဆဲပ
ါလွန်ခဲ့တဲ့လတွေကစစ်တမ်းတွေအရထရမ့်နဲ့ဟဲရစ်တို့ဟာအနိုင်အရှုံးအားပြိုင်နေတာတွေ့ရပါတယ်စစ်တမ်းကောက်ယူသူတွေကတော့သူတို့တွက်ချက်မှန်းဆစရာတဲလွန်စတွေ့ရဖို့ Erie County ကိုစောင့်ကြည့်နေပါတယ်
Erie County is probably the swingiest swing county.
Erie County ဟာအမေရိကန်တနိုင်ငံလုံးမှာမှတ်ရအခက်ဆုံးဟိုဘက်ဒီဘက်အရှိန်ဆုံး county လေးဖြစ်ပါတယ်။ဒီနယ်အဆင့်ရွေးကောက်ပွဲ25ခုထဲက23ခုမှာနိုင်ရသူကိုဒီ county ကမဲပေးခဲ့တာပါ။ဒါကြောင့် Pennsylvania နိုင်ငံရေးကိုတည်ခြင်းရင် Erie ကိုလာကြည့်ဖို့လိုပါတယ်
။ဒါပေမဲ့လည်းဒီမှာဘာတွေဖြစ်နေသလဲဆိုတာအတိအကျပြောဖို့ခက်ပါတယ်။ကိုယ်စားလှယ်လောင်းနှစ်ဦးစလုံးကိုထောက်ခံထားကြတဲ့ဆိုင်းဘုတ်တွေနေရာတကာမှာတွေ့နေရတာပါ။ယူကပွဲမတိုင်ခင်မဲဆွယ်စည်းဝေးတွေမှာတော့ဒီမျိုးမှာမဲဆန္ဒရှင်များနဲ့သမျှများများကိုယ့်ဘက်ပေါအောင် Republican နဲ့ Democratic Party နှစ်ဖက်စလုံးကအပြိုင်ဆိုင်ကြိုးစားနေကြပါပဲခင်ဗျာ
American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာဝိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ် November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆောက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြီးညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ရည်ဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အစီအပိုင်းဒေတာစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ VOA American တန်ရဲ့နိုဝင်ဘာလ2ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အပစင်အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာအစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့အခုဒီကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုကြည့်အောင်ပါဦးကျော်စန္ဒာကမူရင်းအပေါ်မပြည့်ကောက်နှုတ်တင်ပြထားပါတယ်ရှင
်ကရုရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကမြန်မာအရေးနိုင်ငံတကာအသံဝင်ဘာမှမတတ်နိုင်ဖြစ်နေပုံပြိုလဲလူနည်းဖြစ်နေတဲ့စစ်ကောင်စီရဲ့အခြေအနေနဲ့တကယ်လို့ပြိုလဲသွားရင်နောက်ဖြစ်လာရတဲ့အခင်းအကျင်းစတာတွေပဲဖြစ်ပါတယ်။အဲဒီနေရာမှာပထမဦးစွာပြောပြလိုတဲ့အကြောင်းအရာကတော့ ASEAN as deflector shield for wider world failure on Myanmar မြန်မာအရေးကဘာကဘာမှမတတ်နိုင်ဖြစ်နေတာကို ASEAN ကတလွဲကာကွယ်ဆွဲခေါင်းစဉ်နဲ့ Asia Times မှာ David Scott Media ရှင်ရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။
1 2 3
အာဆီယံကအာဆီယံခေါင်းဆောင်တွေရဲ့ကြီးညာချက်ဟာသူတို့ရဲ့မအောင်မြင်တဲ့မူငါချက်ကိုစိတ်မချမ်းသာပဲထပ်မံဖော်ပြနေတာပဲဖြစ်တယ်။ဒါဟာသုံးနှစ်တာလုံးအစည်းအဝေးတိုင်းမှာအာဆီယံကလုပ်နေတဲ့ကိစ္စပဲဖြစ်တယ်။2021ဧပြီမှာစတင်ချက်မှတ်ခဲ့ကြတဲ့အာဆီယံကစစ်ကောင်စီဘက်တစ်ချက်မှထိတိယောက်ယောက်အကောင့်ထဲမပေါ်နိုင်ခဲ့ဘူး။2025ကျရင်အလဲကျဥစ္စာရာထူးဟာလာအိုလက်ထက်ကနေမလေးရှားလက်ထက်ကိုရောက်သွားလိမ့်မယ်။အင်ဒိုနီးရှားကတော့ရွေကြဲကောင်းကောင်းနဲ့ပြုံမှုကြီးမအောင်ဟန်တဲ့စစ်ကောင်စီကိုဖက်ထုတ်တဲ့မူနဲ့ဆက်လက်ရပ်တည်နေစေဖြစ်တယ်။အာဆီယံနဲ့မြန်မာဆက်ဆံရေးဟာပုံမှန်လုပ်နေမြဲသာဖြစ်ပြီးအနာဂတ်စစ်ကောင်စီဟာရာဇီဥတုကျန်းမာရေးရာဇဝတ်မှုခင်းကုန်သွယ်ရေးနိုင်ငံခြားရေးစတဲ့အစည်းအဝေးတွေကိုတယောက်မြဲတယောက်နေစေဖြစ်တယ်။ဩစတြေးလျတရုတ်ဂျပန်ဥရောပစမကအမေရိကန်ပြည်ထောင်စုရုရှားစတာတွေကသူတို့နားလည်မှုနဲ့သတ်မှတ်ထားတဲ့အဆင့်တော်ဆုံးဆိုတဲ့ဤတွင်နဲ့မစကောင်စီနဲ့ဆက်ဆံနေရဖြစ်တယ်။ညဉ့်ညမှုနဲ့ဖုန်ဖြိုးရေးစီဆောက်ခတ်ကြစုဆွဲကောင်းစီနဲ့စစ်ကောင်စီကျင်းပါတဲ့အစည်းအဝေးကိုအာဆီယံရေဒါဦးစီးချုပ်တွေတက်ရောက်ခဲ့ကြတယ်။မြန်မာလေဒါအကြီးအကဲကလည်းစက်တင်ဘာလကကင်ဘောဒီးယားမှာကျင်းပါတဲ့အာဆီယံလေဒါဦးစီးချုပ်ကွန်ဖရင့်ကိုတက်ခဲ့တာပဲဖြစ်တယ်။2023နေပြည်တော်မှာကျင်းပါခဲ့တဲ့အလားတူအစည်းအဝေးကိုစင်ကာပူ၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်တို့ကလေဒါဦးစီးချုပ်တွေစပိတ်မှောက်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့စပိတ်မမှောက်ကြတော့ဘူး။ဒါမဲ့စစ်ကောင်စီရဲ့လေဒါရေဒါတို့ကတော့တရားသားတွေကိုအရင်ကရောပြစ်ခတ်ဘုံတဲပြစ်စဖြစ်တယ်လို့ဆိုထားပါတယ်။ဒီနေရာမှာမြန်မာအရေးနဲ့ပတ်သက်ပြီးသံတမန်နီလန်ချင်းကမှုစီမံတို့နိုင်ဖြစ်ရတာဟာအဓိကအာဆီယံရဲ့မူငါချက်အလုံးမဖြစ်လို့ပဲလို့လူများစုကထင်ကြလိမ့်မယ်။တကယ်တော့ဒီပြဿနာရဲ့အဓိကအကြောင်းရင်းဟာပို့ချုံမှုချင်းမင်းအောင်နဲ့စစ်ကောင်စီကပြစ်ဆုံးညှိနှိုင်းရေးကိုညှင်းဆန်နေခြင်းပဲဖြစ်တယ်။ပြသမကလည်းဘာမှမတတ်နိုင်ဘူး။လသမကအထူးသံတမန်ဟာရာထူးလက်ခံပြီး6လစံတော်ဝါဖြစ်နေစေပဲတရုတ်ရုရှားအမေရိကန်တို့ရဲ့ဒေသကြီးစိုးရေးပြန်ဆိုင်မှုတွေကမ္ဘာနဲ့အဝံပဋိပက္ခရနဲ့ဆန္ဒမှုပြဿနာတွေကြီးမားလာနေတဲ့အချိန်မှာမြန်မာပဋိပက္ခဟာ Forgotten War လူတိုင်းမေ့ဖြောက်နေရတဲ့စစ်ပွဲတစ်ခုသာဖြစ်တယ်လို့ဆိုထားပါတယ် एनवी ने डाइंगा लेना का इंजरू आले तेरे उससे कोई ना उस ब्राउन नहीं आने निचे दे उस बटुद्वीन केटू सीरो खोरे करें करें निन्या चें अरुहा तेरे बंगलादेश इंडिया रोये टंग सोमुरी ने निन्या ये रो जा तंदरमासे संये को ब्याहुरे को अफिशिशी प्यानले निन्यांजाली ना ສົມຍໍນິຈາຫັນຊິແຫມະບຽນຊູອາລໍດີແຈມມາບາວິນບິແມ່ເອນຢູຍີໂກໄສມະຖິຍາຟູລໍຢູ່ສາທາຫັນຊິແຫມສິມຍິນແມ່ມາຈາກແຫມເອນຢູຍີອະນາຍາລໍແມ່ລູປ ્યો နေနေတိုင်းဒါလက်နက်ရာဇူဟာပြပနိုင်ငံတချို့ရဲ့စံတမန်နီးဆွဲဆောင်မှုတွေကိုအကန့်အသတ်နဲ့ထားပြီးသုံးသပ်လက်ခံစင်တယ်အလုံးညညွတ်တဲ့နိုင်ငံရေးစီးရေးစီးပွားရေးစံတမန်ရေးဥတီချက်စူးစီးအကောင့်ထဲပို့လိုအပ်လိုက်မယ်တချို့သောနိုင်ငံတော်အဖွဲ့အစည်းတွေကစာနာမှုပြဿနာကိုအကြောင်းပြပြီးနိုင်ငံရေးအရာစီစဲညှိနှိုင်းဖို့ဘာညာဆွဲဆောင်လာလိမ့်မယ်တကယ်တော့မြန်မာအရေးဟာမြန်မာတို့ရဲ့အရေးသာဖြစ ပါခင်ဗျာ
ကုဆလပြောပြမယ်အကြောင်းအရာကတော့မြန်မာ military regime pushed close to brink in fight with resistant forces တော်လိုင်းအင်အားစုတွေနဲ့တိုက်နေရတဲ့စစ်ကောင်စီပြိုလဲလူဖြစ်နေပြီးဆွဲကောင်းစီနဲ့သုံးသပ်ထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ် David Rising ရဲ့သုံးသပ်ချက်ကို pvs.com မှာဖတ်ရတာဖြစ်ပါခင်ဗျာ
လူရလက်နေအင်အားအများအပြားနဲ့အခြေတည်လာခဲ့တဲ့စစ်တပ်ဟာရုရှားတရုတ်တို့စီကလည်းအကူအညီတွေရရှိနေပေမဲ့ပို၍ပို၍သာနောက်ပြန်ဆုတ်လာနေတယ်စစ်တပ်ဟာနိုင်ငံအနှံ့စစ်စင်နှွှဲနေရပြီးတနေရာမှာအင်အားဖြည့်လိုက်ရင်ကျန်တဲ့နေရာတွေကတပ်တွေကိုရွှေ့ပြောင်းလိုက်ရတာမို့အခြားဘက်တွေကိုမကကွယ်နိုင်တော့ဘူးဖြစ်နေတယ်လို့ SACM ကကော်နာမက်ဒေါ်နာပြောတာကိုကူကဖော်ပြပါတယ်နောက်တစ်ဆင့်ဆက်ခွနေနောက်ပိုင်းတိုင်းဒေသတော်လှန်ရေးအင်အားစုတွေနေရာအနှံ့အမြင်မှုရရှိတာတွေကိုဖော်ပြပြီးဒီစစ်စင်ရေးမှာစစ်တပ်ရဲ့ရှမ်းမြောက်ဒေသကစစ်လက်နက်ထောက်ပံ့ရေးဂုံရက်ကို drone တွေသုံးဖြိုခွင်းနိုင်ခဲ့တာဟာသိအေးပါတဲ့ကိစ္စဖြစ်တဲ့ဒါနဲ့တဆက်တည်းစစ်တပ်ဟာအင်အားစီးပြီးသာသာကြာဆင်းနေပေမဲ့လုံအားဖယ်ရှားပစ်ဖို့ဆိုတာကတော့စောလွန်ပါသေးတယ်လို့ WIWS မဟာဗျူဟာလေးလိုက်ဖက Morgan Michael ဆက်ပြောကြချက်ကိုလည်းကိုကဖော်ပြပါတယ်စခိုင်းတိုင်းကောလင်းကိုပြန်သိမ်းနိုင်ခဲ့တာကရင်နီတပ်ဖွဲ့တွေကို Rigor ကမောင်းထုတ်နိုင်ခဲ့တာထိုင်းနယ်စပ်ကများတွေကိုဆက်လက်ထိန်းချနိုင်တာတွေကိုလည်းပဲဥပမာပေးထားပါတယ်မိုးကုံဆုံပြီးပွင်းလင်းရာသီရောက်လာရင်စစ်ကောင်စီကအစစ်ဆူဆောင်တဲ့တိုင်းရင်အားသုံးတောင်းနဲ့ထိုးစစ်ဆင်လာလိမ့်မယ်လို့လူများကတွက်ချနေကြတာပါဒါပေမဲ့တချိန်တည်းမှာပဲတော်လန်ရင်အင်အားစုတွေကလည်းနိုင်ငံရဲ့အလဲဘဟုမန္တလေးမြို့နားထီရောက်ရှိလာပြီးလက်နက်ချင်းမရှင်းနိုင်သည့်တိုင်အောင်သူတို့ဟာစွန့်ရီရင်ကျက်တဲ့အတွေ့အကြုံနဲ့ယုံကြည်မှုတွေအပြည့်အဝရှိနေကြတယ်လို့TNL ပြောခွင့်ရလွေရီဦးပြောတာကိုကိုကဖော်ပြပါရယ်စစ်တပ်ဟာအရှုံးနဲ့ရင်ဆိုင်လာရတော့လေကြောင်းနဲ့အမြောက်ကိုအဓိကထားအရန်ကရောပြစ်ခတ်လာတယ်2029နောက်ပိုင်းတရားသားစစ်ဆုံးရမှုဟာလေကြောင်းတိုက်ခိုက်မှုကြောင့်95ရာခိုင်နှုန်းအမြောက်ကြောင့်စစ်ဆုံးရမှုက150ရာခိုင်နှုန်းအထိတွတ်တက်လာခဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးုံအစိုးရခန်းစားကိုညှိနှိုင်းထားပါရယ်စစ်တပ်ပြောခွင့်ရသက်ဆွေကတော့ဒါဝန်ရင်းဆိုပြီးတရားသားတွေသစ္စာရတာအခြေအရာတွေကိုမိရှုတာဟာသူတို့တပ်ဖွဲ့တွေမဟုတ်ဘဲတွန်းလှန်ရေးအင်အားစုတွေကိုညှို့လို့ဟန်ရှိတဲ့ Militia Groups တွေရဲ့လက်ချက်အတိုင်းဖြစ်တယ်လို့ပြောပါသေးတယ်။တချိန်တည်းမှာပဲ2024ဆန္ဒမှုအကူအညီအစီအစဉ်ဟာရန်ပုံငွေသုံးပုံတပုံသာရရှိခဲ့တဲ့အပြင်ဖြန့်ဝေရမှာလည်းပဲအခက်အခဲတွေဖြစ်နေတယ်။နောက်နေ့အတွက်အလားအလာပူပြီးနှိမ့်မိန်နေတယ်လို့လည်းကုလသမဂ္ဂကဘယ်ကူကဖော်ပြပါရယ်။ချင်းဘက်မှာတော့တစင်းနစခုနဲ့နောက်ပိုင်းစစ်တပ်ရဲ့အဓိကထိုးစစ်တွေသိမ့်မရှိတော့ဘူးပလဲဝါကိုစစ်ကောင်စီလက်ထက်ကအေးအေးသိမ့်ပိုက်တာကိုသူတို့ကကြိုးစူပေမဲ့ဒီကိစ္စကိုကြိုးပြီးတော့သူတို့နဲ့ပြောခဲ့ဖို့ကောင်းတယ်ဒေသန္တရအုပ်ချုပ်ရေးကိစ္စတွေကိုစီးရင်နဲ့မဖြစ်ရှင်းပဲဆွေးနွေးညှိနှိုင်းပြင်ဆင်တော့မှဖြစ်တယ်လို့ CNF ပြောခွင့်ရ slide technique ကိုကိုကဖော်ပြထားပါတယ်စစ်တပ်ကြဆုံသွားပြီးနိုင်ငံရေးနဲ့နယ်မြေကွဲပြားမှုတွေကိုအခိုင်အမာမညှိနှိုင်းနိုင်ကြဘူးဆိုရင်တော့စိတ်စိတ်မမောပြိုကွဲနိုင်တဲ့ ruching maro, debut scenario, kind to a psychic nightmare, established mechanism, a debut Bertrandhare Lutun Luni Matria debu, Yonji Mune, Bongi Manjet, de Messija Wusuino, Serialo Pizoma was so in Yarello, USIB Nyamaya, Nunjay, who want to name Gara or a Kuka Pojavare, Niji Mam Yamabima Pipian Nirario, Sidamija Pilabi, Deugara, Sigonsu, Pomo Taban Lanire. MNDA, TNA, a little Tose Jacambo. UWSA, what the fuck would they want Nunjabi met? UWSA, Vera, Lina, Tautara Madria, the moon. Now, Bain Dolani, Azuri, and Nina Thumberu, Hatil, yet, Guzler, Chide, Surara, Longwa, Marionette, Tinian, Usaja, that Chide, the old Luja Lumiram, who bethurum, your manjan as the road, tiny that Chidello, SACM got Isabel Todd Pura, who they cook up for Yavare. NUG, so you have Ujo Zoale. In Baga, Winsor, who Bellovin, Sibi met. Ouchie, Luria, Tokamu, Yasi Tarek, through Donaye, Omima, Chede, Lupjojan, his eye in Yom Chokawak, yeah?
Good to write a girl at Sabbe Chapare, not one my Bellumia, Tundalaja, Omles, Raja, no Samalaja was there. I don't go to the mark, yeah?
ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံရဲ့ပတ်သက်တဲ့တုံးသက်ရေးသားနေကြတဲ့အထက်ကမှတချို့ကိုမူရင်းအားပေါ်မပြည့်ဥကြိုဆန္ဒကတင်ပြပေးကြတာပါရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုချုပ်နှိပ်ပေးမယ့်အထက်ကအမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်ဆေးကုသကွင်းရအမေရိကန်အသုညာပြုများအဖွဲ့အမေရိကန်အဆိုစီယေးရှင်းအော့ဖ်နတ်စ်ပရက်ဒီရှင်နာ
ဒီလိုနိုင်ပြည်နယ်ထဲမှာနတ်စ်ပရက်ဒီရှင်နာလို့ခေါ်တဲ့ဒီဆေးကုသကွင်းရှိတဲ့သူများပြုတွေ6000ကျော်ရှိတဲ့အထက်ကမှအကောင်းဆုံးစွမ်းဆောင်ရည်ရှိတဲ့သူတူအူကိုရွေးချယ်ပေးရတဲ့ဂုဏ်ပြုဆုလည်းဖြစ်ပါတယ်ဒီစုချင်းမြင့်ခံရတာနဲ့ပတ်သက်ပြီးတော့မမျှရင်နန္ဒာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဆက်သွယ်မေးမြန်းထားပါတယ်ရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
မမရည်နန္ဒာကြီးမင်္ဂလာပါရှင်ဒီလိုမျိုးမိကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်မင်္ဂလာပါရှင်မင်္ဂလာပါဗီဒီယိုကြီးမိုင်း Okay, wow. Mamia in Nandaga, who didn't it up on all the American Piran Suma, the Atida, Tunapuri, Lepiolu Yamle, me, Lutemare, the Sekuta, when she did or not, Nespertationary, who paid it. Suma, Mada, Illinois, Bine, who goes up to Biroma, Suyare, Strati, Arali. So, this sooner, Patta Biro, I got a congratulations, Pa. So, I guess of this Suguli, Nene, who a face upon Nale, or Atania Rada.
အကျဉ်းတူနာပြုရလို့ပြောရမယ်လို့ထင်တယ်ဒါပေမဲ့ဗမာပြည်မှာကျတော့နတ်စ်ပရက်တီရှင်နာဆိုရဲ့အဥ္စာနဲ့တူညီတဲ့အဟိုတူနာပြုဆိုတာမျိုးပါနည်းနည်းမရှိဘူးလीနားလည်ဖို့နည်းနည်းခက်တယ်လीဆိုရဲခါကြောင့်အဲ့ဒါလေးကိုအရင်ဆုံးရှင်းပြပေးပါလားဘယ်လိုလူတွေကိုပေးခဲ့ဘယ်လိုစုမျိုးလို့ပြောလို့ရမလဲရှင့်ဟုတ်ကဲ့ပါဒီစုပေးတဲ့
organizationနာမည်ကAANPလို့ခေါ်ပါတယ်American Association of Nurse Practitioners တို့တော့သူစေကူတာဝန်ရှိတော့တူနာပြူများ organization အစီအယုံအကြီးဆုံးအစီအယုံတစ်ခုပေါ့နော်။သူအဲ့တော့အဲ့ဒီဆိုတာသူတို့ကဘယ်လိုလုပ်လဲတနှစ်ကိုတစ်ချိန်state 5 ခု5ဆယ်ရှင်5ဆယ်ဆယ်မှာရှိတဲ့အကောင်းဆုံးနတ်စ်ပရက်တီရှင်နာတယောက်ချင်းစီကိုပေးပါတယ်မှာအဲ့တော့သူအဲ့ဆိုနတ်စ်ပရက်တီရှင်နာဘာလို့ဆိုရင်မြန်မာပြည်မှာတော့နတ်စ်ပရက်တီရှင်နာရိုးဆိုတာမရှိတဲ့နတ်ဆိုနတ်စ်ပရက်တီရှင်နာနာရိုးပြောအခြေခံပြောမယ်ဆိုရင်တော့ တူနာပြူကနေတူနာပြူပညာရေးပြီးတဲ့ခါကျတော့မှနောက်ထပ်သုံးနှစ်စေးပညာရေးဆက်ပြီးတော့နှစ်ခုပေါင်းလိုက်တဲ့အချိန်မှာခုနှစ်လောက်ကြာတော့ပညာရေးကိုဟိုသူနာပြူပညာရေးအပေါင်းစေးပညာရေးနှစ်ခုပေါင်းထားတယ်စေကူသာဝန်ရှိတော့ငါတို့က
အဲ့တော့နနာရိုးနတ်စ်ပရက်တီရှင်နာတွေကစမ်းသပ်လို့ရတယ်ပြီးရင်ဆေးပေးလို့ရတယ်အဓိကအဲ့ဒါအခြေအနေအချက်ပေါ့နော်မနော်အဲ့တော့နတ်စ်ပရက်တီရှင်နာတွေကဟိုမိသားစုဆရာဝန်တွေနဲ့လည်းတူတယ်ဒါပေမဲ့နတ်စ်ပရက်တီရှင်နာနောက်မှာသူ့မှာအထူးကူလေးမျိုးရှိတယ်မှာဒီအနက်စီယိုလော်ဂျစ်လို့ခေါ်တဲ့ထုံစေးမေးစေးပေးလို့ရတဲ့နတ်စ်ပရက်တီရှင်နာရှိတယ်ပြီးတော့မိသားစု ကျမကြီးကိုဝင်ရတယ် nurse practitioner ရှိတယ်ဒီတဲ့ခါကျတော့ဟို
pediatric ပေါ့နော်ခလေးနဲ့ကျန်းမာရေးကုဝင်ရတဲ့ nurse practitioner ရှိတယ်ပြီးတဲ့အခါကျတော့စိတ်ကျန်းမာရေးကုဝင်ရတဲ့ nurse practitioner လေးမျိုးရှိပါတယ်မမ
ဟုတ်ကဲ့ရှင်ရှင်းပြပေးရကျေးဇူးပါ nurse practitioner ဆိုတော့တကယ်တမ်းကျတော့ဒါဆရာဝန်နီးနီးကိုဟိုလုတ်ပိုင်ခွင့်စိတ်ကူတာပိုင်ခွင့်ရှိတဲ့သူတွေပေါ့နော်ဆိုတော့အဲ့ဒီဆွဆွရှင်းပြတဲ့လေးမျိုးတည်းမှာမနန္ဒာကျတော့တရားအောင်မြတ်တိကအထူးပြုပါတယ်ရှင
်ဟုတ်ကဲ့နန္ဒာဆဆချင်းပထမဦးဆုံးရတဲ့ nurse practitioner ဟောပါဘောနော်ဘွဲ့ ਆ family nurse practitioner ခေါ်ရင်မိသားစုကျန်းမာရေးပေါ့နော်မှာအဲ့တော့နန္ဒာတို့ကဟိုမွေးကင်းစကလေးလေးကနေစပြီးတဲ့ခါကျတော့ဟိုအသက်တရားဒီပေါ့ဆိုဘယ်လိုပြောမလဲအသက်ကြီးစီဒီပေါ့နော်နေတဲ့ဘယ်လိုပြည်သူလူတွေအကုန်လုံးကိုကုသခွင့်ရအဲ့ဒါ family nurse practitioner ခေါ်တယ်မှာမိသားစုပညာရေးမိသားစုကျန်းမာရေးပေါ့နော်မှာဒီအဲ့ဒီအကြောင်းလေးလည်းပြီးတော့နာနောက်ထပ်တစ်ခု start တဲ့မှာ psychiatry mental health nurse practitioner ခေါ်တယ်။ဘာလို့ဆိုတော့ကိုယ်စိတ်နှစ်ဖြာမို့လားမဟဲ့ဟိုဖြည်းဖြည်းချင်းနဲ့ကိုယင်းနဲ့သဘောပေါက်လာတာတယောက်တူတယောက်ကိုကိုယ်တစ်ခုတည်းကိုကြည့်ပြီးကုလို့မရဘူးစိတ်ပိုင်းဆိုင်ရာဘက်ကနားလဲတော့မှဒီစိတ်ကောကိုယ်နှစ်ခုစလုံးပေါင်းပြီးတော့ကုလို့မှဟိုကုသမှုအောင်မြင်မယ်လို့နာနာယုံကြည်တော့ကြောင်းဆက်တတ်တော့ psychiatry mental health nurse practitioner ခေါ်တယ်။အဲ့တော့အဲ့ psychiatry mental health nurse practitioner ကျတော့စိတ်ကြမ်းမာရေးကိုစေပေးပြီးကုသလို့စိတ်ကိုစိတ်နဲ့ကုသလို့ပေါ့နော်။ဥပမာနော် therapy counseling ပေးလို့ရတယ်။စိတ်ကိုစိတ်နဲ့ကုရယ်ပြီးတဲ့အခါကျတော့စေနဲ့လည်းကုလို့ရတယ် psychiatry mental health nurse practitioners ပြောမယ်ဆိုတော့ psych nurse practitioner လို့လည်းခေါ်ကြတယ်ဥပမာ
။ Okay ပါ။ဆိုတော့ဒီလိုမျိုးစုလက်ခံရရှိတဲ့နေရာမှာကြတော့သူရဲ့ဒီအဖွဲ့အစည်းမှလည်းပြောထားတာကဒီ nurse practitioner ရဲ့ role ကိုပေါ့နော်သူတို့ရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြင့်တက်ပေးနိုင်တဲ့သူပို့ပြီးတော့အကောင်းဆုံးစွမ်းဆောင်နိုင်တဲ့သူပေါ့နော်အများကြီး nurse practitioner တွေအများကြီးရှိတဲ့ခေတ်ရမှာကိုယ့်ကိုမှရွေးချယ်ပြီးပေးတယ်ဆိုတဲ့အထဲမှာကိုကတာမန်ထက်ပို့ပြီးတော့ကိုစွမ်းဆောင်နိုင်တယ်လို့ယူဆတဲ့အတွက်ကြောင့်သူတို့ကပေးတယ်ဆိုတဲ့အခါကျတော့လေမန္တန်နာနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဒီ nurse practitioner လုပ်နေရင်းနဲ့ပေါ့နော်သူတို့ဒီစုလက်ခံရလားအော်ကိုဘကကျိုးပတ်အထုတ်ဆောင်ရွက်ခဲ့ရပြီးဘာရင်းများရှိပါလဲရှင
်ဟုတ်ကဲ့ပါမမအဲ့တော့နာရောဒီ state of illinois မှာ nurse practitioner စုအောင်6,000ကျော်ရှိတယ်ရှင်အဲ့တော့သူတို့တွေအကုန်လုံးဟာတကယ်ကိုစွန့်နေဟိုနော် nurse practitioner တွေအကုန်လုံးမှာ nurse practitioner သူတို့တကယ်ကိုစွန့်နေ nurse practitioner ပါအဲ့ထဲမှာနနာကိုယူတယ်လို့ခိုင်ဟိုဘယ်လိုယုံလဲယုံကြည်တယ်ကျေးဇူးလဲတင်တယ်ဒီစုကိုရတဲ့အတွက်ကြောင့်မလို့လေအဲ့တော့ဒီစုကဒီကတော့နနစုမဟုတ်ဘူးမှာဒီစုကဟိုမြမပြည်ကလာတော့တိုင်းသားပြည်သူတွေကိုကုသပြင်ရခဲ့တယ်သူတို့ရဲ့အတန်တွေသူတို့ရဲ့စုတွေပါတကယ်တော့နော်လေအဲ့တော့နနကပထမဦးဆုံး nurse practitioner အလုပ်စလုပ်ခွင့်ရတဲ့အချိန်မှာနနကပြောမယ်ဆိုရင်မြန်မာလိုပြောမယ်ဆိုတော့ duo ယုံလို့ခေါ်တယ်မှာ nursing home မှာပထမဆုံးစပြီးလုပ်ခွင့်ရတယ်အဲ့ဒီမှာရင်မယ်ဟိုဘယ်လိုပြောမလဲဒီအသက်ကြီးတဲ့အဖိုးတွေအဖွားတွေကိုပြုစုခွင့်ရတယ်ရတဲ့အချိန်မှာပဲတဖြည်းဖြည်းနဲ့ကိုယ်မြန်မာပြည်မှာရှိတဲ့အတိုင်းဝိုင်းတွေရဲ့အကြောင်းကိုကိုယ်မြန်မာပြည်မှာရှိအဖိုးတွေအဖွားတွေတိုင်းဝိုင်းတွေကိုပို့ပြီးတော့စိတ်ဝင်စားလာတယ်ကိုကအဲ့ဒီအတွက်ကိုကလုံးဖို့တော့ကိုနားတာဟုတ်မယ်ဟုတ်တယ်လားဒီပညာသင်ဖို့တော့ကိုကနားတာဟုတ်အဲ့ဒါကြောင့်ပို့ပြီးစိတ်ဝင်စားလာတဲ့အချိန်မှာစားပြီးတော့ဒီတိုင်းဝိုင်းနေဘမရှိလဲလို့စရှာခြင်းမှာ Fort Wayne Indiana မှာသွားတွေ့တယ်မှာအဲ့တော့အဲ့ဒီမှာနေမယ်နားတယ်ပြီးတော့ခွင်တောင်းတယ်လာပြီးတဲ့ခါကျဒီဆေးရောင်းမှာလုတ်ပြရစေဒီမှာမြန်မာဒီမှာရှိတဲ့တိုင်းဝိုင်းနေအများကြီးရှိတယ်လားခါကျတော့ तू ကနေပြီးတော့အဟုတ်ကဲ့ပါဆိုနားခွင့်ပြုချက်ရတယ်လုတ်ခွင့်ရအဲ့တော့နားလုတ်တဲ့ဆေးရောင်းကလေးကစုစုမြန်မာ1000ဘွဲ2000လောက်ရှိပါလိမ့်ရှင်အဲ့မြန်မာပြည်ကလာတော့ကချင်ကရကရင်ချင်းနဲ့မကောက်တိုင်းရင်းသားပေါင်းစုံတော့အတော်များများဒုက္ခဆဲစကားနေလာကြတော့တိုင်းသားပေါင်းစုစိတ်ကောကိုနွားညကြတဲ့တိုင်းသားပေါင်းစုကိုပြုစုခွင့်ရတာပေါ့နော်အဲ့ထက်မှမှအဓိကဘာကြောင့်ငါဒီစုကိုရတာလဲငါထင်တာပေါ့နော်ရတာဆိုလဲဆိုတော့ခါကြတော့ဒီငါတို့ရှေ့ကမြန်မာပြည်လာတော့တိုင်းသားပေါင်းစုကသူတို့မှအာမြန်မာပြည်မှာမွေးခွင့်ရတော့ညလည်းပဲချို့ရကြီးခွင့်မရအောင်မှာတော်တော်များများဒုက္ခဆဲစကားမှာကြီးခဲ့ရတယ်အဲ့ဒီအတွက်ကြောင့်မလို့ပညာရေးကျမ်းမာရေးပို့ဟုတူတာဒီမှာရှိတဲ့သူတွေလောက်ဟိုပါပေါ့နော်ဟိုမရှိခဲ့ရဘူးပေါ့အချင်းနေအကျိုးကြောင်းကြောင်းပေါ့နော်မနော်အဲ့တော့ဒီလိုလဲရောက်တဲ့အချိန်မှာဒီဘက်မှာရှိတဲ့ယဉ်ကျေးမှုအတိုင်းဝိုင်းတစ်ခုနဲ့နော်အတူတူနေဖို့ကြတဲ့ခါကျတော့တော်တော်များများအခက်အခဲတွေရှိလာတယ်ပေါ့နော်မနော်ဘာသာရေးဘာသာစကားအရာရောရိုးရာယဉ်ကျေးမှုအတွေ့အကြုံတော့ဘာလို့ပြောမလဲတံမိုးထားမှုတွေရတာအားကိုပွားတဲ့အချိန်မှာဒီဘက်ကအနောက်နိုင်ငံရဲ့စေးတွေကိုစပြီးယုံကြည်မှုအားနည်းလာတာပေါ့မယ်အဲ့ဒီမှာနေမနနာတက်တူတက်တဲ့ကြောင်းက University of Hawaii လို့ခေါ်ရတယ်မှာအဲ့ဒီတက္ကသိုလ်က Transcultural Nursing လို့ခေါ်တယ်မှာမတူသောရူရယဉ်ကျေးမှုတွေနှစ်ခုကိုဘလို့ယဉ်ကြားစီပြီးတဲ့အခါကျတော့ဒီကုသမှုအောင်မြင်အောင်သူများရဲ့ရူရယဉ်ကျေးမှုတွေထုံးတမ်း Deletion Essay မှာတွေကိုလည်းနားလည်ဖို့ယဉ်ကျေးမှုတွေကိုလည်းဘောပေါက်ဖို့ပြီးတော့မှအဲ့ဒီဟာကိုကုသမှုကိုဘလို့နည်းနည်းလေးတိုးပြီးနားလည်အောင်ရှင်းပြပြီးတဲ့အခါကျတော့ဘလို့အချိန်ယူပြီးတော့လုပ်မယ်ဆိုတဲ့အဲ့လို Transcultural Nursing ကနေပြီးတော့ Training ရခဲ့တဲ့အတွက်ကြောင့်မလို့နနာဒီအတိုင်းဝိုင်းကြီးနှစ်ခုကြားထဲမှာဟိုကလေပေါင်းကိုတရာလေးလို့ပေါ့နော်မနော်ဒီဘက်ကအတိုင်းဝိုင်းမှာလည်းကိုရီကိုချီအောင်ကိုရီယဉ်ကျေးမှုလေးသူတို့နားလည်အောင်သူတို့ယဉ်ကျေးမှုလို့လည်းကိုရီသဘောပေါက်ပြီးလေးစားအောင်လုပ်ပေးခဲ့တဲ့အဒီအကြောင်းအရာကြီးကြောင့်မို့ရတယ်လို့ယုံကြည်ပါရမှာ
တော်ကွာစေကုသတာရင်တတ်တတ်မဟုတ်တော့ပဲနဲ့ဒီစေးနဲ့ပတ်သက်ပြီးတော့ပညာပေးတဲ့ပုံစံမျိုးထိပါဖြစ်နေတာပေါ့နော်ဒီလူမှုကမ္ဘာထဲမှာမတူညီတဲ့ယုံကြည်မှုတွေဒါတွေပုံမှန်မှာဟိုအကောင်ဆုံးဘလို့သူတို့ကုသပေးနိုင်မလဲဆိုတာကိုပါကိုကလှုပ်ဆောင်ပေးတဲ့အတွက်ကြောင့်မလို့ဒါတမူထူးခြားသွားတယ်ဆိုတာမျိုးသူတို့ဘက်ကလည်းဒါကိုကြည့်တယ်လို့ထင်ပါတယ်
။ဟုတ်ကဲ့မနောက်တစ်ခုကဒီဟိုမနောစေးကုမှုအောင်မြင်မှုမှာ၃ဘိုင်းပါပါတယ်မှာတစ်ခုကသုတေသန research နောက်တစ်ခုက clinical expertise လို့ခေါ်တယ်။လူတွေဒီဆရာဝန်တယောက်ရဲ့ကျွမ်းကျင်မှုပေါ့နော်မနောဘဟုတုတတွေပေါ့နောက်တစ်ခုကကျတော့ဒီကုသခံရတဲ့လူငါရဲ့သူတို့ရဲ့တံပိုးတွေပေါ့သူတို့ကဒါမကြိုက်ဘူးဆိုမကြိုက်ဘူးပဲလေဟုတ်လားမလားဟုတ်တယ်မလားမအဲ့တော့နန္ဒာတို့ကဘလောက်ပဲ research ကောင်းပါစေဘလောက်ပဲဆရာဝန်တယောက်ကနားလည်ပါစေတတ်ပါစေနော်မနော်ဒီသူလူနာရဲ့ယဉ်ကျေးမှုရိုးရာထုံးတမ်းစင်မှာသူတို့ဘာလိုချင်လဲသူတို့ဘာသိချင်လဲဘာဖြစ်ချင်လဲသူတို့နေမကောင်းရင်ဘာတောက်လဲဆိုတဲ့အကျိုးအကြောင်းကိုနော်သူတို့ရဲ့တံပိုးကိုမသိဘူးဆိုရင်စေကုသမှုမအောင်မြင်ဘူးမှာ
ဟုတ်ကဲ့ပါကျတော့ဒါတွေကြောင့်လည်းပဲအတိအကျဟိုဆူရတယ်လို့ထင်ပါတယ် congratulations ပါဒါကြောင့်လည်းလေအမျိုးသမီးခန္ဓာမှာအခုလိုပြောပါဝင်ပြီးတော့ဆွေးနွေးပြပြပေးရတဲ့ကြီးကြီးများကြီးထင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ဟုတ်ပါ
American ပြည်အောင်စုကဒီအထင်ကရနဲ့ဒီအကြီးဆုံးလည်းဖြစ်တဲ့သူနာပြုအဖွဲ့ကြီးဖြစ်တဲ့ AANP ကဂုံပြုချီးမြှင့်တာကိုခံရတဲ့မမျှရင်နန္ဒာကိုဆက်သွယ်မြင့်မြန်းခဲ့တာပါရှင်။သူ့အနေနဲ့ဒီသူနာပြုအလုပ်ကိုဘယ်လိုစပြီးတော့ဒီဇိုင်းမမက်လုပ်ဖြစ်ခဲ့တာလဲရှေ့ဆက်ရောဘာတွေလုပ်သွားဖို့ရှိသလဲဆိုတာတွေကိုလည်းနောက်သတင်းပတ်အမျိုးသမီးကဏ္ဍမှာတင်ပြပေးမှာဖို့စောင့်မျှော်နားဆင်ပါအောင်ရှင်။အခုကတော့သုတဆုံလေးအမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးချင်ပါတယ်။မကြခင်ကျင်းပါတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရေစီစံတန်ဖိုးတွေကိုလေးစားလိုက်လာပြီးရွှေ့ပြောင်းအခြေချမြန်မာပြည်အနေနဲ့ပါဝင်မဲထဲကြဖို့မင်းနီဆိုတာပြည်နယ်စိတ်ပေါ်မျိုးမှာရောက်နေကြတဲ့မြန်မာတွေဘွားတချို့ကတိုက်တွန်းပြောဆိုကြပါတယ်။မင်းနီဆိုတာပြည်နယ်စိတ်ပေါ်မျိုးကိုကိုအောင်ကကိုရင်သွားရောက်ရိုက်ကူးပြီးတော့တင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချနေထိုင်လာသူတွေထဲမှာစစ်အစိုးရဆက်ဆက်ကိုလက်နက်ကင်ပြီးတော့ခုခံတွန်းလှန်ခဲ့ကြတဲ့သူတွေပါဝင်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကပြည်ရင်းစစ်ပေါက်ဖွာလာတာဖြစ်ပြီးတော့စစ်အစိုးရဆက်ဆက်ကိုမျိုးဆက်ဆက်ဆက်ကခုခံတွန်းလှန်ခဲ့ကြပါတယ်။ဒီမင်းနီဆိုတာပြည်နယ်စိတ်ပေါ်မြို့ကိုရောက်နေတဲ့ကိုကောင်းဆန်ဟာဆိုရင်လေ1988ခုနှစ်အရေးတော်ပုံကာလမှာစစ်အစိုးရရဲ့ဖိနှိပ်မှုတွေကိုလက်တွေ့သိမြင်ခဲ့ရပြီးတဲ့နောက်ခုခံတွန်းလှန်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ပြောရတယ
်။အဲ့ဒီအချိန်တုန်းကကျွန်တော်တို့ဟိုလက်နက်ကင်လန်းစင်တို့ကျွန်တော်တို့ဒါဟိုလက်နက်မဲ့ non violent လို့ပါလို့ဆိုတော့အတိကကျွန်တော်တို့မှအဲ့လောက်မရှိခဲ့သေးဘူး။ကျွန်တော်တို့ကဒီစစ်တပ်နဲ့ဒီတပါတီအာဏာရှင်စနစ်ကိုကလက်နက်ကင်တော်လှန်မှရမယ်ဆိုတော့အတိကကျွန်တော်အဲ့အချိန်မှာရခဲ့လို့ဒီလိုလုပ်ဖြစ်တာပါ။
စစ်အာဏာရှင်တွေရဲ့ဆယ်စုနှစ်တွင်နဲ့ချီအပြင်းထန်နေနေမှုကြောင့်လက်နက်ကင်ပုံကန်တိုက်ခိုက်သူတွေနဲ့အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံကထွက်ပြေးလာကြသူတွေဟာအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်ရွှေ့ပြောင်းခိုလုံလာကြပါတယ်။မင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့မှာဆိုရင်မြန်မာနိုင်ငံကရွှေ့ပြောင်းချစ်ချနေထိုင်သူ3000လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။2020မှာကောက်ယူတဲ့သကောင်စီးရင်အရတော့19000နီးပါးသာရှိတာပါ။စစ်ပွဲတွေရှိရာအရက်ကိုစွန့်ခွာလာကြပြီးတဲ့နောက်ဒီမိုကရေစီနိုင်ငံသစ်မှာသူတို့ရဲ့ကိုယ်စားပြုမှုအတွေ့ခုအခါမဲပေးဖို့လဲဆရာထက်တန်နေကြပါတယ်။ဆော့ကနေဒီဟာအမေရိကန်ပြည်ထောင်စုကို2008ခုနှစ်ကတည်းကရောက်လာပေမဲ့ခုတစ်ချိန်ဟာပထမဆုံးအချိန်ရွေးကောက်ပွဲမှာမဲထည့်မှာပါ
။ဒီမိုကရက်အစိုးရဒီမှာကြတော့ဒီအင်မီဂရန့်နဲ့ပတ်သက်တဲ့အခွင့်အလမ်းတွေကိုပို့ပြီးတော့အခွင့်အရေးပေးပါတယ်။ဒါကြောင့်မလို့ဒီအမေရိကန်ကိုရောင်းနေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေကသူတို့ရဲ့အမျိုးတွေကိုပြန်ခေါ်ဖို့အတွက်အခွင့်အလမ်းရှိတယ် ဒါကြောင့်ဒီ family united အခွင့်အလမ်းရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကမလာဟဲရစ်ကိုကျွန်တော်မေးပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ
်။ဆော့ကနေဒီဟာမြန်မာနိုင်ငံကရွှေပြောင်းချေချသူတွေကိုကူညီနိုင်အောင်ကိုယ်ပိုင်လုပ်ငန်းတစ်ခုလည်းထူထောင်ထားပါတယ်။ဘာသာစကားအခက်အခဲကြောင့်အစိုးရရုံးတွေနဲ့ဆက်သွယ်ရမှာအခက်အခဲရှိသူတွေကိုကြားကန်အနေနဲ့ဝန်ဆောင်မှုပေးနေတာပါ။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလူဝင်မှုကြီးကြပ်ရေးဥပဒေကိုတင်းကျပ်လိုက်တာကြောင့်မိသားစုဝင်ဆွေမျိုးသားချင်းတွေကိုပြန်ခေါ်ဖို့အခက်တွေ့ခဲ့တယ်လို့လည်းဆော့ကနေဒီကပြောပါတယ်။ဆော့ကနေဒီစီမှာအလုတ်လာအပ်သူတူကတော့သမ္မတဂျိုးဘိုက်ဒန်အစိုးရလက်ထက်2023ခုနှစ်ဇန်နဝါရီလအတွင်းပြဋ္ဌာန်းခဲ့တဲ့ Welcome Corp အစီအစဉ်နဲ့ထိုင်းနယ်စပ်မှာနေထိုင်တဲ့ဇနီးငယ်သားကိုပြန်ခေါ်ဖို့ကြိုးစားနေသူဆော့တာဒေါ်ပါ2019ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာပြီးမဲ့ဘေးပါတီကိုမဲပေးရမလဲဆိုတာကိုမသိသေးဘူးလို့သူကပြောပါတယ်။မိသားစုဝင်တွေကိုခေါ်ရမှာမူဝါဒအပြောင်းလဲကြောင်းနှောင့်နှေးကြံ့ကြာမယ်ဆိုရင်ဘလို့သဘောထားမလဲလို့မေးရမှာ
အဲ့တော့ကျွန်တော်လည်းအတိအကျမပြောတတ်ဘူးဆိုတော့တကယ်လို့သာဒီမိသားစုပြည်လေခေါ်ဖို့အတွက်ခက်ခဲတခုခုရှိမယ်ဆိုရင်တော့ကျွန်တော်တို့အဲ့လိုမျိုးနှောင့်တရတာထဲဝင်နေမိပါဘောနော်ဒီအရာတွေကတော့
ဒီမိုကရက်တူသမရလောင်းတင်မောဇာမင်နီဆိုတာပြည်နယ်ဥချုပ်ရေးမှူးပါသူ့လက်ထက်မှာပညာရေးအထောက်အကူပြုအစီအစဉ်တွေစီးပွားရေးလုပ်ငန်းငယ်လေးတွေအတွက်ငွေကြေးချင်းကားထောက်ပံ့ပေးတဲ့အစီအစဉ်တွေဟာအလွန်အထောက်အကူဖြစ်တယ်လို့ကုန်စုံဆိုင်ပိုင်ရှင်ကိုကောင်းဆန်ကပြောပါတယ်ဒါကြောင့်ဒီမိုကရက်တစ်ပါတီကိုသာမဲပေးမယ်လို့လည်းသူကဆိုပါတယ
်ဒီမိုကရက်ကကြိုက်တဲ့လူတက်ပေါ့လေဟိုအခြေခံလူရန်းသားကျွန်တော်တို့လိုမိုက်ဂရန့်တွေကိုဟိုစာနာနားနယ်မှုနောက်တစ်ခုကကဘာကြီးပေါ်မှာအမေရိကန်ရဲ့စာနာနားလည်မှုရှိတဲ့လူမျိုးတွေအတွေးရှိတဲ့လူတွေကိုပဲကျွန်တော်ကသဘောကျတယ်
။ဒါ့အပြင်လည်းတရေသားဖြတ်ချခွင့်အပါဝင်လိင်လူချင်းလက်ထက်တဲ့ကိစ္စတွေကိုထိထိရောက်ရောက်တားဆီးနိုင်ခဲ့ဘူးဆိုပြီးတချို့ကဒေါ်နယ်ထရန့်ကိုထောက်ခံမဲတောင်ပေးခဲ့ပြီလို့ပြောရတယ်
။ခရီးရန်ရဲ့ဒီဥပဒေနော်ဒီကိုလှုပ်ဆောင်မယ်လို့သူကပြပြသားသားပြောတဲ့ဒီ president ဆိုတာဒီ Donald Trump ယောက်ပဲရှိလေတာဒီတခြားဒီမဲဆွေတဲ့ဒီသမ္မတတွေဆိုလို့ရှိရင်အများအပြားကသူတို့ဘာသာရေးကြောင်းတွေကိုစိတ်မပြောလို့ရဘူးဘာဖြစ်လဲဆိုတော့သူတို့ကမဲမရမှာစိုးမဲ့စိုးရင်လို့ကျွန်တော်ထင်တာပဲလေ
ခရီးရန်ဘာသာဝင်တဦးအနေနဲ့ဆိုရင် Republican တွေရဲ့မူဝါဒကိုသာပိုးပြီးတော့ကြိုက်နှစ်သက်ကြောင်းလဲသူကပြောရတယ်ကိုနှစ်သက်ရကိုစလေလောင်းတွေကိုလွတ်လွတ်လပ်လပ်မဲပေးရွေးချယ်နိုင်ပြီးရွေးကောက်ပွဲရလဲအတိုင်းအကောင်အထည်ဖော်ရဲစနစ်ဖြစ်တာကြောင့်ရွေးကောက်ပွဲမဲထဲကြဖို့အချင်းချင်းကြတိုက်တွန်းတာတွေလည်းရှိပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်ဟာသူတို့လူချင်းတဲ့အတိုင်းရွေးကောက်ပွဲရလဲကိုပုံဖော်ဖို့ကြိုးစားလေးရှိပြီးစီစဉ်ထားတဲ့အတိုင်းဖြစ်မလာရင်လည်းလက်နဲ့အားကိုးပြီးတော့လူလူပေါ်နိုင်ချင်တယ်လို့ဆိုပါတယ
်တော့ကျွန်တော်1990 NAD9 နဲ့အာဏာမပေးဘူးတခါအခု2020တခါဒီလိုပဲဆိုတော့အာဏာတွေထပ်သိမ်းပြီးတော့မဲရွေးလို့မဲရွေးပြီးတော့ပဲကျွန်တော်တိုင်းပြည်မှာဟိုလူတို့ကိုအကျိုးပြုနိုင်မဲ့အလုပ်မဖြစ်နိုင်ဘူးလို့ထင်တယ်ဒီမှာကျတော့အဲ့ဒါတွေနဲ့ဆန့်ကျင်ဘက်လို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ဒီအမေရိကန်မှာရေကောက်ပွဲမှာကျတော့လူတိုင်းကလုံးလတ်စွာမဲရွေးချက်ပိုင်ခွင့်ရှိတယ်เนาะကိုမိသားစုအထဲမှာတင်ဘယ်သူကဘယ်သူပဲပေးပေးလုံးလတ်ကြတော့ဗောအမ်ဘုမပြည်မှာကြတော့အခုလက်ရှိဆိုရင်ဒီစစ်ကောင်စီကသူအတင်းအဓမ္မပြုလုပ်နေတဲ့ဒီရေကောက်ပွဲကဆိုရင်သူ့မှာပြိုင်ပဲမရှိဘူးသူကဘာလို့ဆိုတော့အရင်တော့ကသူ့ကိုနိုင်ခဲ့တဲ့ဒီ NLD level မရှိတော့ဘူးအခုသူ့ကိုဘယ်သူပြိုင်နေတယ်လဲသူ့ပြိုင်နေလို့ဘယ်သူမှမရှိဘူးသူ့တယောက်တည်းပဲရှိတယ်အဲ့ဒါဆိုရင်ပြည်သူတွေအတွက်မျှတတဲ့မဲပေးပိုင်ခွင့်မရှိတော့ဘူးလေနော်ဒါကြောင့်မလို့ဒီစစ်အာဏာရှင်တွေကျင်းပတဲ့ဒီရေကောက်ပွဲကတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုမဟုတ်ဘူးလို့ပဲကျွန်တော်မြင်တ
ယ်မြန်မာနိုင်ငံမှာလူလူကတင်မြောက်တဲ့အစိုးရတရက်ပေါ်ထွန်းလာဖို့အသက်သွေးချွေးပေါင်းများစွာပြည့်စက်နေကြပေမဲ့ခုချိန်ထိလွတ်လပ်စွာမဲပေးရွေးချယ်ခွင့်မရှိသေးတဲ့အခြေအနေကိုလည်းသူတို့ကထောက်ပြပါတယ်ဒါကြောင့်သူတို့ထူးဆန်းပုံဖော်ခြင်းနဲ့အနာဂတ်အကောင့်တွေပေါ်လာဖို့အတွက်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမြန်မာရွှေပြောင်းချေချသူတွေအလုံးပါဝင်မဲထည့်ဖို့လည်းသူတို့ကတိုက်တွန်းပါတယ်ခင်ဗျာ
အ
ကိုအောင်တင်ဆက်တဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ပါရှင်ခုဆက်ပြီးသိပ္ပံနဲ့ဤပညာကိုလည်းတင်ပြပေးပါဦးမယ်လူတွေမှာရှိတဲ့ဆက်ဆက်တွေးခေါ်မှုဉာဏ်ရည်ကိုဆက်မှသုံးနိုင်အောင်လုပ်ပေးတဲ့ကွန်ရက်ကိုကြံစားတဲ့ဒေါက်တာဟော့ဖီလ်နဲ့ဒေတာချက်လက်ပေါင်းများစွာကရတဲ့ရှုပ်ထွေးမှုတွေကိုဆက်ကသင်ယူနိုင်မဲ့ Deep Learning ကိုခြားပြခဲ့တဲ့ဒေါက်တာဟစ်တန်တို့နိုဘယ်ဆုရှင်နှစ်ဦးကတီထွင်ခဲ့တဲ့ဒီဆက်ရက် Artificial Neural ကွန်ရက်ကိုအခုခါမှာကြည်ကြဲပြန့်ပြန့်အသုံးချနေပြီလို့ AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဒေါက်ခင်မျိုးပသက်ကမေးမြန်းတင်ပြထားပါတယ်ရှင်
ဘောဆူရသွားတဲ့လေးလာမှုပေါ့နော်ဒီလေးလာမှုကနေပြီးတော့ဘလူတွေအတုံးချနိုင်ပါလေတဲ့
ဒီ one walk care application ဘိုင်းမော်ဒယ်အများကြီးပါပြောရအောင်ဆိုအခုပြောနေကြတဲ့ AI model တွေအကုန်လုံးလို apply လုပ်လို့ရပါတယ် image recognition ဆိုတဲ့ဘောနော်ကျွန်တော် import လုပ်လိုက်တဲ့ image တွေကကြောင်ပုံလားခွေးပုံလားခွဲတာမျိုးနော်နောက်ကျွန်တော် natural language သူ sensing ပေါ့နော်ကိစ္စရေလုပ်လို့ရတယ်။နောက် speed recognition ပြောရတဲ့စကားကိုနားလဲခွဲပေးတာမျိုးเนาะ။နေကောင်းလားဆိုလို့ရှိရင်အဲစာသားနေနေကောင်းလားဆိုရင်နားလဲအောင်ပေါ့နော်။ input က wave ဒါပေမဲ့စာသားနေထွက်လာတယ်။အဲ speed recognition ကိစ္စတွေနောက် head care ကိစ္စတွေအများကြီးပါပဲ။အများကြီးသုံးချလို့ရပါ
တယ်။ဟုတ်။ဇက်နဲ့ပြောလိုက်ရင်ဟိုမှာစာရေးပြီးထွက်လာတာမျိုးပေါ့။
အဲ့ဒါမျိုးကျွန်တော်က ASR လို့ခေါ်ပါတယ်။ automatic speed recognition ပိုင်း။နောက် text to speech ကြတော့ရေးရတဲ့စာကြောင်းကိုအတန်ထွက်ပြီးဖတ်ပြတာမျိုးTTS လို့ခေါ်ပါတယ်။ Now image recognition ကြောင့်ခုနကတော့ကျွန်တော်တို့ကဒီပုံထဲမှာဘယ်လို object တွေပါတယ်ဆိုတာမျိုးပေါ့နော်။အဲ့ဒီအရာတွေအားလုံးကကျွန်တော်တို့ခုပြောနေကြတဲ့ CNN လို့ RNN လို့နော် transformer လို့ဆိုတာကအားလုံးက neural network တွေပါပဲ။ဒီဟာဒီ model နဲ့ကျွန်တော်တို့ကလုပ်ကောင်းကောင်းလုပ်နိုင်ပါတယ
်။ဆက်ခုပေါ့နော်ဒီ neural network နဲ့ပတ်သက်ပြီးတော့ share data တွေလောက်ထားတဲ့ဒီ machine ဆက်နေလေ့လာတဲ့အပိုင်းတွေကိုနည်းနည်းဥပမာပြပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါကျွန်တော်မြန်မာလိုပေါ့လေ3.1.3.4.5.9.9ပေါ့အဲ့ဒီဟာကို neural network အသေးလေးဆောက်ပြီးတော့ဒီမိုလို့ပြရတာရှိပါတယ်အခုဆိုလို့ရှိရင်ဟိုအလိုက်အောင် screen ကိုမြင်ရမှာပေါ့လေ
ဒါဆရာ neural network ကိုတုံးပြီးတော့ညီမလေးကိုဘလို့တည်အောင်လုပ်လဲဆိုတာပြတာပေါ့နော်ဆရာ
အဲ့လိုဟိုပြမယ်ပေါ့နော်ဟောတတွေ့လို့ပြမှာကျတော့ကျွန်တော်တို့ online မှာပေါ့လေ BHDD ဆိုတဲ့မြန်မာ heritage data set ကိုတုံးပြီးတော့ကျွန်တော်တို့မြန်မာလိုရေးတဲ့3.1.3.4နော်အဲ့ဒီဘိုင်းကိုခွဲခြားပြီးတဲ့ model ပါBHDD လို့တော့နာမည်ပေးထားတယ်။အဲ့ဒါကျွန်တော် neural network နဲ့ဆောက်ထားပါတယ်။တကယ် simple ပါပဲ။ကျွန်တော်ဆိုပါဆိုကျွန်တော်နံပါတ်3ကိုရေးလိုက်တယ်။အဲဒါဆိုရင်ကျွန်တော် graph နဲ့ပြရတာပေါ့လေ။နံပါတ်3မှန်းသူတည်တယ်။အဲဒီမှာအရောင်းနဲ့ပြရတယ် top priority ကိုပြရတာပါ။ဒါပေမဲ့ရေးတဲ့လေးပေါ့လေ input ပေါ်မူတည်ပြီးတော့အဲ့ဒီ model ကတခါကျရင်သူတိချာမခွင်းနိုင်ပိုင်းတွေရှိပါတယ်။ဥပမာကျွန်တော် 9 ကိုရေးကြည့်မယ်။အဲအဲ့ဒါဆိုရင်သူက 9 မှန်းတော့တည်ပါတယ်။ကျွန်တော်ဒီမှာမျိုးရေးကြည့်စမ်းကြည့်မယ်နော်။6ကိုကျွန်တော်ရေးကြည့်မယ်။အဲ့ဒါဆိုရင်ဒီမှာဆိုလို့ရှိရင်တွေ့တိုင်းပဲ6ကို तू อ่ะ8ဆိုပြီးတော့ तू อ่ะဆုံးဖြတ်ပါတယ်အဲ3ညနဲ့လည်းတူတယ်လို့ तू อ่ะဆုံးဖြတ်ပါတယ်နောက်9နဲ့လည်းတူတယ်ဆုံးဖြတ်ပါတယ်ဒါက तू ညနေဘက် model ကအမှားတယ်အမှားပေါ့နော်တော့ရေးတဲ့ဒီပုံမူတည်ပြတကယ်ဒီကဒီလောက်ကအလွယ်ကြီးမဟုတ်ပါဘူးအဲ data ပြင်လာတဲ့နော်တယောက်ကပြင်လာအများကြီး तू စုပေးတာလို့ကျွန်တော်တို့ဒါမျိုးလုပ်လို့ရတာပါခုနပြောလို့ပေါ့ data ရေးကြည့်တယ်ပေါ့လေဒါကျွန်တော် click ကိုရေးကြည့်တာပါအဲဆိုရင် तू อ่ะ8နဲ့6နဲ့ဆိုပြီးတော့ तू မှားပြီးတော့အဲခွဲပေးပါတယ်စသဖြင့်ပေါ့နော်အဲကျွန်တော်တက်ကိုရေးကြည့်မယ်အဲမတက်ဆိုတော့ကျွန်တော်တက်မှန်းအဲခွဲပေးနိုင်ပါတယ်ပေါ့နော်အဲဒါကကျွန်တော်တို့ညီမနောက်ရဲ့အသုံးဝင်ပုံကိုကျွန်တော်အလွယ်ဆုံးအဲလက်တွေ့လုပ်ပြတာပါဗျာဒါနှစ်ပေါ့လေနှစ်မှန်းတည်ပါတယ်အဲအဲ့လိုမျိုးပေါ့နော
်ဆရာတခြားသုံးချလို့ရတာပါရှိပါသေးလဲဆ
ရာ machine translation ကိစ္စမျိုးပေါ့အဲ့တော့ machine translation မှာဆိုလို့ရှိရင်လည်းအခုလက်ရှိမှာဆိုလို့ရှိရင်ဒါကျွန်တော် transfer learning ကို transformer model တွေကခေတ်စားတယ်ပေါ့ဒါတွေကလည်းခုလဆရာကြီးနှစ်ယောက်က proposal တင်ခဲ့တဲ့neural network တိတိလေး concept ကနေပြီးတော့နောက် deep learning ဖြစ်လာပြီးတော့ရရတဲ့အပိုင်းပါအဲဒါကြောင့်ဒါတွေအားလုံးက neural network ရဲ့အသုံးဝင်တဲ့အပိုင်းတွေ
machine learning ဒီစက်ကလေ့လာတဲ့ဟာနဲ့ပတ်သက်ပြီးတော့ကောင်းတဲ့အချက်တွေမကောင်းတဲ့အချက်တွေရှိမှာပေါ့ဆရာကောင်းတဲ့အချက်တွေမကောင်းတဲ့အချက်လေးရှင်းပြီးတော့ပြောပြပေးပါဦးဆရာ
ကောင်းတဲ့အချက်ကိုကျွန်တော်အရင်ပြောမယ်ပေါ့နော် neural network ရဲ့ကောင်းတဲ့အချက်ကကျတော့ကျွန်တော် machine learning တွေမှာဆိုလို့ရှိရင် feature engineering ဆိုတဲ့အပိုင်းရှိတယ်တော့ feature engineering ဆိုတော့ဘာလဲဆိုရင်ကျွန်တော်ကဥပမာ image ပုံတွေကိုကျွန်တော်ခွဲခြားမယ်ဆိုလို့ရှင်အဲ့ပုံတွေရဲ့ရေးကြီးတဲ့စိတ်ပိုင်းတွေကို feature အနေနဲ့ဆွဲထုတ်ရတယ်ပေါ့မဆိုရတဲ့ဘောကကျွန်တော်ကနော်ကြောင်တဲ့ခွေးကိုပဲခွဲမယ်ဆိုပါဆိုအဲ့ဒါဆိုကြောင်ကလည်းကြောင်မျိုးစားတွေအများကြီးရှိမယ်ဓာတ်ပုံတွေအများကြီးရှိမယ်ခွေးကလည်းခွေးမျိုးစားဓာတ်ပုံတွေအများကြီးရှိမယ်အဲ့တော့ခွေးမှလည်းတည်တိုင်းပဲမျိုးစားမျိုးစုံပေါ့နော်အမွှေးဖွားတဲ့ခွေးရှိမယ်နွေရက်ရှိတဲ့ခွေးရှိမယ်ဆိုအများကြီးရှိတာ။ရှိတော့ဒီကြောင်တဲ့ခွေးခွဲတဲ့ကိစ္စကကျွန်တော်လူတွေတော့ကလွယ်ပေမဲ့တကယ်ကကွန်ပျူတာကိုခိုင်းတဲ့ခါမှာအဲ့လိုမလွယ်ဘူးဗျတကယ်တော့အရှာကြီးတိပောင်းများတော့ကျွန်တော်လုံးလာခဲ့ရပါလုံးလာခဲ့ရပါတယ်အဲ့ အဲ့ဒီမှာ future engineering ဆိုတာကတော့ဟုတ်ပြီအဲဒီပုံမှာကြောင်မန်းတိတာတဲ့အချက်ပေါ့အဲ့တော့နှခမ်းမွေးနော်နှခမ်းမွေးကိုကျွန်တော်ကရေးကြည့်တယ်ဒီကြောင်ဆိုတဲ့အနေမှာနှခမ်းမွေးဆိုတဲ့သူ့ရဲ့နော်အဲဒီဘက်ကရေးကြည့်တယ်ဆိုပြီးတော့ကျွန်တော် future အနေနဲ့အဲပုံလေးကနေပြီးတော့နှခမ်းမွေးလေးကိုအပိုင်းကိုပဲယူလိုက်ပြီးတော့နော်အဲဒါဆိုတော့ကြောင်ဖြစ်နိုင်တယ်ဆိုပြီးသတ်မှတ်တာမျိုးပေါ့နော်အခွေးဆိုလို့ရှင်လည်းဒါနှုတ်သီးရတော့သူကနော်အခြေခံအပြင်ခွေးကအဲဘယ်လိုမျိုးနှုတ်သီးပုံစံရှိတယ်ဆိုပြီးတော့သတ်မှတ်တာမျိုးပေါ့အဲအဲ့ဒီမျိုးအပိုင်းကိုကျွန်တော် feature engineering လို့ခေါ်တယ်ဗျအဲ့တော့ neural network မှာကျွန်တော်အဲ့ feature engineering ဘက်ကိုသူကအဲ self learning နေတယ်သူကလုပ်ပေးတယ်အဲ့ဒါကတကယ်ကြီးမားတဲ့အဲပြောင်းလဲမှုပါပဲ feature engineering ကိုသူကလုပ်ပေးတယ်ဆိုတဲ့အပိုင်းပေါ့နော်အဲလုပ်ပေးပါတယ်နောက်တစ်ခုကကျတော့ကောင်းလာတာဆို scalability ပေါ့နော်ကျွန်တော်တို့အဲ့လုပ်ပြီးအများကြီးလုပ်ရတယ် data နည်းနည်းနဲ့ train လုပ်ပေမဲ့ data ထပ်ဖြည့်ပြီးတော့ကျွန်တော်တို့ကနော် train လုပ်ရတဲ့ bind တွေပို့ပြီးတော့ model ပို့ပြီးတော့ကြီးအောင်လုပ်တာပေါ့လေ data အများကြီးနဲ့ဖြည့်ပြီး train တဲ့ bind တွေပေါ့အဲ့ bind မှာလည်းကောင်းပါတယ်မကောင်းတဲ့ bind ကိုပြောရလို့ရှိရင်တော့အဓိကကတော့သူက resource intensive ဖြစ်တယ်ဆိုတာက neural network သုံးပြီးဆိုတော့ GPU ဆိုတဲ့ processor လိုတယ်ဈေးကြီးတယ်အဲ့နောက်တစ်ခုကကျွန်တော်တို့က transparent မဖြစ်ဘူးလို့ပြောကြတယ် black box ဖြစ်နေတယ်ပေါ့အဲ့တော့ဆိုရတဲ့ဘောကဟုတ်တယ် neural network က model ကသူကခိုင်းတဲ့လို့ကတော့ကောင်းအောင်လုပ်ပေးတယ်ဒါပေမဲ့ဘာကြောင့်သူကဒီလိုမျိုးကောင်းအောင်လုပ်ပေးနိုင်တာလဲဆိုတော့ကျွန်တော်ထည့်ထည့်ဝင်ဝင်သိဖို့ကြတော့ခက်တယ်ဗျာအဲ့တော့သူက network ကြီးကကြီးဖြစ်ပြီးတော့ချုပ်ဖွေးပြီးတော့ဒူတွေနေနေကကျတော့ဒီ billion နဲ့ချီတဲ့ parameter တွေကိုလိုက်ပြီးတော့ trace လိုက်ဖို့ဆိုတာမဖြစ်နိုင်ဘူးအဲ့တော့အကြောင်းမို့အခြေခံအဖြစ်ပြောလို့ရှိရင်သူက black box nature ရှိတယ်ဆိုရတဲ့ဘောကဖြေတော့သူထွက်လာလိမ့်မယ်ဒါပေမဲ့ဘလို့အကြောင်းကြောင့်မလို့သူဒီလိုမျိုးဆုံးဖြတ်ချက်ချလဲဆိုတဲ့ဟာကိုကျွန်တော်လူတွေအနေနဲ့က trade line ကိုခက်တယ်အဲ့ဒါက neural network ရဲ့အားနည်းချက်တစ်ခုပေါ့နော်နောက်တဲ့အားနည်းချက်တစ်ခုကတော့ကျွန်တော် data dependence ဖြစ်တယ်လို့ခေါ်တယ်ဆိုတဲ့ဘောကသူက data အများကြီးလိုတယ်အခြေခံအားဖြင့်ပုံမှန်ကျွန်တော် traditional machine learning နေနဲ့မတူတာကြတော့ neural network သုံးပြီဆိုလို့ရှိရင် data အခြေခံအားဖြင့်များလီကောင်းလိမ့်မယ် data အများကြီးစုရတယ် data အများကြီးပြင်ရတယ်ပေါ့နော်အဲ့ဒီဘိုင်းကြီးက neural network မကောင်းတဲ့အချက်တွေပေါ့
လူရဲ့အုံနောက်ကိုတူပြီးတော့လောက်ရတဲ့ဆက်ဆိုတော့တော်တော်အခက်ခဲမှာပေါ့နော်ဆရာ
အဲခုဟုတ်ပါတယ်အခြေခံအပြင်ကလူအုံနောက်ကိုတူပြီးတော့အဲလောက်ကြတယ်ပေါ့လေဒါပေမဲ့ကျွန်တော်အုံနောက်ကတကယ်တကယ်ကဘယ်လိုလုပ်တယ်ဆိုတော့တိတိကျကျပြောဖို့ခက်ပါတယ်1800နောက်နောက်ပိုင်းကလေးကနေစပြီးတော့ neuroscience field နေတယ်အများကြီးသူ့နေလောက်ကြပြင်မဲ့အုံနောက်မှာဒီလို structure ရှိတယ်အဲဒီအပိုင်းကတော့ vision ပိုင်းနဲ့ဆိုင်တယ်ဒီအပိုင်းကတော့ language learning ပိုင်းနဲ့ဆိုင်တယ်ဆက်ပြီးအဲ့လိုမျိုးတည်တယ်ပေါ့နောက်ခုနကပြောလို့ neuron ဆိုရရှိတယ်လူအုံတော့ပါဆိုရှင်ညူလုံကတော့ဗကြေအတွက်ဘလောက်ရှိတယ်အဲညူလုံရဲ့အလုပ်လုပ်ပုံကြမ်းမြင်ပေါ့ကျွန်တော်သိပါတယ်သိတယ်ပေါ့နော်သို့တော်လည်းပဲအဲဘလူအုံတော့ကဘလူစဉ်းစားတယ်ဘလူဆုံးဖြတ်တယ်ဘလူအသိဉာဏ်ပိုင်းနေပေါ့လေအသေးသေးလေ့လာတယ်ဆိုတဲ့အပိုင်းတွေကတကယ်ကျွန်တော်တို့မသိသေးတဲ့အပိုင်းတွေအများကြီးရှိပါတယ
်ဒေါက်တာရဲကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်ပုံမှန်တင်ဆက်ပေးတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်နဲ့အတူ video ကအပတ်စဉ်ကဏ္ဍတွေကိုတော့ Facebook နဲ့ YouTube မှာလည်းပြန်ပြီးတော့တင်ပေးထားပါရယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းနဲ့လိုတော့တဲ့ဒီ American ပြည်အောင်စုမှာပါတီကြီးနှစ်ရက်ကဝင်ရောက်ရှင်ပြိုင်ကြမယ်သမရလောက်နှစ်ဦး။အရေးပါတဲ့ Muslim American မဲတွေရဖို့အတွက်တောက်ကြံတွေကအပြိုင်ဆိုင်မဲဆွဲကြပါရယ်။ဒီမိုကရက်တစ်သမ္မတလောင်း Harris ကတော့အကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေအထူးသဖြင့်ဒီ Michigan ပြည်နယ်က Arab နဲ့ Muslim American တို့ရဲ့ထောက်ခံမှုရဖို့အတွက်ပို့ပြီးတော့စူးစမ်းနေပါတယ်။ Republican သမ္မတလောင်း Trump ကတော့ Michigan ပြည်နယ်ဒီယာဘွန်မြို့က Hala Cafe ကိုတောက်ကြနေကသွားရောက်ပြီးတော့မဲဆွဲခဲ့ပါတယ်ရှင်။အရှေ့လေပိုင်းဒေသမှာတော့ဒီ Lebanon နဲ့ Gaza မှာအပြစ်ရရေးဆွေးနွေးပွဲတွေပြန်ဆဖို့ American ဦးဆောင်တဲ့အဖွဲ့ကစူးစမ်းနေတဲ့အချိန်မှာပဲတောက်ကြနေမှာ Israel ကဗီရုစ်စီချေပုံးဒေသတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ပျက်စီးမှုကြီးမားသလိုတေဆုံးသူတွေလည်းအများပြားရှိခဲ့ပါတယ်။ဂါဇာမှာတော့ဒီအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူဆရက်ဒုက္ခသည်စခန်းကိုထိမှန်ပြီးလူ30ကျော်တေဆုံးတယ်လို့ဆရာဝန်တွေနဲ့ဒေသခံတွေကပြောဆိုကြပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရေမှုကကိုကြီးကျဲကြီးဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Morris Cotton ပါ။ View American တန်ရဲ့နိုဝင်ဘာလ2ရက်စနေမနေ့ခင်းအစီအစဉ်တွေကိုတော့ဒီမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဂျိုရုစလောင်းပြင် VOA ရဲ့ Internet Website လိပ်စာ၊နောက် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။မြန်မာတော်ဝန်ကမြန်မာပြည်သူပြည်သားအားလုံးကျေးဇူးပေးခြင်းစပါစေ။ကျမခင်ပြူထွေးပါရှင်။